Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်မြို့တော် VOA American အတန်းကနေ2016ခုနှစ်ဇန်နဝါရီလ6ရက်ဗုဒ္ဓဘုနေ့နေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဘရက်အိုဘားမားဟာတနက်ရောင်းချမှုထင်းချုံရေးဆိုင်ရာအမိန့်ထုတ်ပြန်တဲ့အကြောင်းကိုစိတ်ထိတ်ခိုက်စွာနဲ့ပြောကြားခဲ့ပါတယ်ရွှေပြောင်းချစ်ချသူတွေစီးနင်းလိုက်ပါလာတဲ့ဆက်လီတူရကီကမ်းရိုးတန်းအလွန်မှာလိုင်းတန်နဲ့နှိမ့်မြှုပ်သွားခဲ့ပြီးတော့အနည်းဆုံးအလောင်း36လောင်းကိုအနာဘိုင်းတွေကတွေ့ရှိခဲ့ပါတယ်ခိုတောင်လူတပ်မှုနဲ့တည်တံပိတ်ကန့်ထားတဲ့မြန်မာနိုင်ငံသားနှစ်ဦးရဲ့အမှုဟာတရားမျှတမှုမရှိဘူးဆိုပြီးတော့ Anonymous Hacker အဖွဲ့ကထိုင်းရတပ်ဖွဲ့ရဲ့အင်တာနက်ကိုထိုးဖောက်ပြီးထိုင်းတရားရေးစနစ်ကိုဝေဖန်ခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမှန်နနာချနဲ့တူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီကိုစောဝင်းလာရေအမေရိကန်ပြည်ထောင်စုမှာတော့သမ္မတအိုဘားမားဟာသူ့ရဲ့အမိန့်နဲ့လွှတ်တော်ရဲ့သဘောတူညီချက်မယူဘဲတနက်ဝယ်ယူခွင့်ကိုထိန်းချုပ်ရေးဥပဒေပြဋ္ဌာန်းလိုက်ပါတယ
် Every time I think about those kids It gets me mad. And by the way, it happens on the streets of Chicago every day.
The day season ပြီးမှာအပြည့်အစုံနားဆင်ရမှာပါရှင်။အဲ့ဒီနောက်မှာတော့မကြခင်ကျင်းပတော့မဲ့တီထောင်စုငင်းချင်ရင်ညီလာခံကိုလူတို့အခြေပြုအဖွဲ့အစည်းတွေကဘာကြောင့်ကန့်ကွက်လိုက်ရပါသလဲ။ဆက်သွယ်မေးမြန်းထားတာကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်တဲ့တကားသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မန္တန္တာချန်တို့ကပြောပြပါအောင်ရှင
်။အမေရိကန်သမ္မတဘရက်အိုဘားမားဟာ2012ခုနှစ်တုန်းကကွန်နက်တကတ်ပြည်နယ်ညူတောင်မြို့ကဆန်နီဟုတ်မူလာရန်ကျောင်းသားလေးတွေတနက်နေ့ပြစ်တက်ခံခဲ့ရတဲ့အကြောင်းကိုစိတ်ထိတ်ခိုက်စွာပြန်ပြောင်းပြောကြားခဲ့ပါတယ်
။ And from first graders in Newtown first graders and from every family who
သမနာဝါမဟာတန်းကြောင်သားကလေးငယ်တွေတနက်နေ့ပြစ်တက်ခံလိုက်ရတယ်ဆိုတဲ့အကြောင်းပြန်စဉ်းစားမိတိုင်းအမျက်ဒေါသထွက်မိတဲ့အကြောင်းသူ့ပါးပေါ်မှာမျက်ရည်စတွေစီးကျရင်ဝမ်းနဲ့ကြေကွဲစွာပြောကြားသွားခဲ့ပါတယ်။ဒါပြင်အဲ့ဒီပြစ်ခတ်မှုတွေရှီကာဂိုမြို့ပေါ်မှာနေ့စဉ်ဖြစ်ပေါ်နေတယ်လို့လည်းသမနာဝါမကပြောပါတယ်။အမေရိကန်နိုင်ငံအတွင်းနေ့စဉ်ထောင်ပေါင်းများစွာသောပြည်သူတွေတနက်နေ့ပြစ်တက်တပ်ဖြတ်ခံရတယ်ဆိုတဲ့ကိန်းဂဏန်းရှိနေတဲ့ကြားကကွန်ဂရက်လွှတ်တော်ကအဲ့ဒီကိစ္စကိုတစုံတရာလှုပ်ဆောင်ဖို့ပြက်ကွက်နေတဲ့အတွက်တနက်နဲ့တက်ဆိုင်တဲ့အကြမ်းဖက်မှုတွေရော့ကျအောင်လှုပ်ဆောင်တဲ့အနေနဲ့သမ္မတအိုဘားမားကသမ္မတရဲ့အုပ်ချုပ်ရေးအမိန့်တချို့ကိုထုတ်ပြန်လိုက်တာဖြစ်ပါတယ်။သမ္မတကအစ်စ်ထုတ်ပြန်လိုက်တဲ့အုပ်ချုပ်ရေးအမိန့်အရတင်နာရောင်းချသူဆိုတဲ့အထက်မှာတင်နာပြပွဲတွေမှာရောင်းချသူတွေနဲ့အင်တာနက်အွန်လိုင်းပေါ်မှာရောင်းချသူတွေပါပါဝင်မှာဖြစ်ပါတယ်။အဲ့ဒီလူတွေအနေနဲ့တနက်ရောင်းချသူများအဖြစ်မှတ်ပုံတင်ကြရမှာဖြစ်တယ်လို့တနက်ဝယ်လူသူတွေရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးကြရမှာလည်းဖြစ်ပါတယ်။တစ်ဆက်တည်းမှာပဲစိတ်ဝေဒနာနဲ့ဆိုင်တဲ့စိတ်ကူးသမှုတွေပေးနိုင်ဖို့အတွက်လွှတ်တော်ကဒေါ်လာ3,500ထောက်ပံ့ပေးဖို့လဲသမ္မတအိုဘားမားရဲ့အစီအစဉ်ထဲမှာတောင်းဆိုထားပါတယ်။အမေရိကန်ပြည်ထောင်စုဟာဒီလိုလူတွေကိုအစုလိုက်သေးကြေစေတဲ့အကြမ်းဖက်မှုတွေဒီလောက်နှုန်းနဲ့ပေါ်ပေါက်နေတဲ့တခုတည်းသောခေတ်မီတိုးတက်တဲ့နိုင်ငံဖြစ်နေတယ်ဆိုပြီးသမ္မတအိုဘားမားကပြောကြားခဲ့ပါတယ်။
ရွှေပြောင်းခြေချသူတွေစီးနင်းလာတဲ့ဆက်လေတွေဟာတူရကီကမ်းရိုးတန်းလွန်မှာလှိုင်းနှံကြောင့်နစ်မြုပ်သွားခဲ့ကြပြီးကလေးငယ်အလောင်းတွေတော်တော်များများအပါဝင်အနည်းဆုံးအလောင်း36လောင်းကိုအာနာပိုင်တွေကရှာဖွေတွေ့ရှိခဲ့ပါတယ်။အဲ့ဒီဆက်လေတွေဟာဂရိနိုင်ငံ Lesbos တွင်းကိုတွားရောက်ဖို့စူးစမ်းခဲ့ကြတာဖြစ်ကြောင်းအစိုးရတာဝန်ရှိသူတွေကပြောဆိုသလိုမီဒီယာသတင်းတွေမှာလည်းဖော်ပြကြပါတယ်။တခြားရွှေပြောင်းခြေချဖို့တွားရောက်သူ12ယောက်ကိုတော့ကယ်တင်နိုင်ခဲ့ပါတယ်။လေတိုက်နှုံးပြင်းတဲ့ရာသီဥတုအခြေအနေတွင်ဆက်လေပေါင်းဘယ်နှစင်းနှမြုပ်ခဲ့တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့တိကျစီဖြစ်ပွားခဲ့တဲ့ဖြစ်ရပ်တွေအတွင်းအနည်းဆုံးဆက်လေ2စင်းနှမြုပ်ခဲ့တယ်လို့ဒုကန်သတင်းဌာနကပြောပါတယ်။အနည်းဆုံး2ဒါဇင်လောက်ရှိတဲ့ရုပ်လောင်းတွေကိုEvalik data ရဲ့ကယူရန်တလျှောက်မှာတွေ့ရှိခဲ့ရပြီးတော့ကြံအလောင်းတွေကိုတော့ Evalik ရဲ့တောင်ဘက်ကီလိုမီတာ50အကွာဝေးမှာရှိတဲ့ဒီခီလီအပန်းဖြေကမ်းခြေတဝိုက်မှာလာတင်နေတာကိုတွေ့ခဲ့ရပါတယ်။နေဆက်ကိုဖျက်ပြီးရွှေပြောင်းနေထိုင်သူတွေထွက်ခွာနေတာကိုရပ်တန့်သွားစေဖို့တူရကီနိုင်ငံအနေနဲ့လှုံ့ဆော်ပေးဖို့နဲ့အပြန်အလှန်အားဖြင့်တူရကီကိုဗန္ဒာရေးအကူအညီပေးမယ်လို့ EU ဥရောပသမဂ္ဂကတိုက်တွန်းနေချိန်မှာ AGM ပင်လယ်ပြင်အတွင်း2016ခုနှစ်ထဲတည်ဆုံမှုများပြားတဲ့ကြေကွဲစရာအဖြစ်ပြက်ဖြစ်ပွားခဲ့တာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံဟယ်မန်ခရိုင်အတွင်းမှာအင်္ဂါနေ့ကပြုလုပ်ခဲ့တဲ့စစ်စင်ရေးတစ်ခုအတွင်းအမေရိကန်တပ်ဖွဲ့ဝင်တအူတေဆုံသွားခဲ့ပါတယ်။အဲ့ဒီဒေသဟာမကြာသေးခင်ကာလတွေအတွင်းတာလီဘန်တွေကစစ်စင်ရေးတွေတွန်းမြင့်လှုပ်ဆောင်လာနေတဲ့ဒေသလည်းဖြစ်ပါတယ်။လွန်ခဲ့တဲ့တနင်္ဂနွေအနည်းငယ်အတွင်းလောက်ကတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့တဲ့မာရဂျာမြို့အနီးမှာပြုလုပ်ခဲ့တဲ့စစ်စင်ရေးအတွင်းအမေရိကန်အထူးတပ်ဖွဲ့ဝင်တွေပါပါဝင်နေတယ်လို့အမေရိကန်ကာကွယ်ရေးဌာနအရာရှိတွေကပြောပါတယ်။ အာဖဂန်အထူးစစ်ဆေးတပ်ဖွဲ့တွေကိုအမေရိကန်တပ်ဖွဲ့တွေကတင်နန်းပို့ချအကြံဉာဏ်ပေးပြီးစစ်ဆင်ရေးအတွက်အကူအညီပေးနေတဲ့အချိန်မှာတိုက်ခိုက်ခံရတာလို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့ပြောခွင့်ရပီတာကုတ်ကသတင်းတောက်တွေကိုအင်ကာနေမှာပြောပါတယ်။တန်ရနေတဲ့အဖွဲ့ဝင်တွေကိုကဲထုတ်ဖို့အတွက်ရဟယင်ကိုဆေလွတ်ခဲ့ပေမဲ့လည်းအစအဦးတစ်ခုကနိုင်ငံနဲ့ရဟယင်တလက်ညှိနေတာကြောင့်မာရဂျာမျိုးကနေပြန်မထွက်နိုင်ပဲဖြစ်နေခဲ့တယ်လို့အမည်မဖော်လိုတဲ့ကာကွယ်ရေးဌာနအစိုးရအရာရှိကလည်း VOA ကိုပြောပါတယ်။
အိန္ဒိယနိုင်ငံမြောက်ပိုင်းစစ်ခြေဆိုင်စခန်းတစ်ခုတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်စစ်သွေးကြွ6ရောက်တေဆုံသွားပြီဖြစ်ကြောင်းနဲ့နယ်မြေလုံခြုံရေးရဲအတော်ကြားချိုးဖောက်မှုတွေကိုဆက်ပြီးလှုံ့ဆော်နေတယ်လို့လည်းအိန္ဒိယကာကွယ်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ပါကစ္စတန်နဲ့ဆက်အနီးပတခွတ်မြို့ကအချက်ချာကြတဲ့စစ်စခန်းတစ်ခုကိုတနက်သမားတွေကစနေနေ့ကစတင်တိုက်ခိုက်ရမှာလုံခြုံရေးတပ်ဖွဲ့ဝင်9ဦးတေဆုံခဲ့ပါတယ်။အိန္ဒိယတာဝန်ရှိသူတွေကတော့နယ်မြေလုံခြုံစိတ်ချရတဲ့အထိစစ်သွေးကြွတယောက်တလေးမှာဆက်ပြီးတော့ကြံမနေအောင်လို့ဆက်လက်ရှင်းလင်းသွားမယ်လို့ပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုနဲ့အိန္ဒိယကပေးတဲ့သဲလွန်စရီနဲ့အချက်လက်တွေအရာအိန္ဒိချင်းပါကစ္စတန်နိုင်ငံကအကူအညီစုံစမ်းပေးနေတဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရစ်ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုရီကိုအင်္ဂါနေ့ကတယ်လီဖုန်းဆက်သွယ်စကားပြောဆိုချိန်မှာပြောခဲ့ကြောင်းလဲပါကစ္စတန်ဝန်ကြီးချုပ်ရုံးကပြောပါတယ်။ငြိမ်းချမ်းရေးကိုရှေ့ရှုတဲ့လေးနက်တဲ့ကြိုးပမ်းမှုတွေဆောင်ရွက်တဲ့အချိန်တိုင်းမှာအစွန်းရောက်သမားတွေကဖျက်ဆီးဖို့ကြိုးစားတဲ့ကြောင်းနဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့တုံ့ပြန်တာဟာအကောင်းဆုံးဖြစ်ကြောင်းခေါင်းဆောင်နှစ်ဦးကလက်ခံခဲ့ကြတယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ပါကစ္စတန်နိုင်ငံကက်ရှမီးယားမှာခြေစိုက်တဲ့စစ်သွေးကြွအဖွဲ့ပေါင်းဒရာစင်ကျော်နဲ့ပေါင်းဆက်ဖွဲ့စည်းထားတဲ့UJC ကတော့ဒီတိုက်ခိုက်မှုတွေကိုသူတို့လှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ
်။ UAE ဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကတဲ့တွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာရဲတပ်ဖွဲ့ရဲ့အင်တာနက် website အများပြားကို anonymous ဆိုတဲ့ hacker ကွန်ပျူတာထိုးဖောက်တိုက်ခိုက်သူတွေကထိုးဖောက်ဝင်ရောက်ပြီးတော့ထိုင်းနိုင်ငံရဲ့တရားရေးစနစ်ကိုဝေဖန်ရှုတ်ချခဲ့ပါတယ်။Fail law မတရားတဲ့ဥပဒေ we want justice တရားမျှတမှုကိုကျွန်တော်တို့လိုလားတယ်ဆိုတဲ့စာသားတွေကို blink hacker group ဆိုတဲ့အဖွဲ့နာမည်နဲ့ website တွေမှာအစားထိုးစာရန်ထိုးထားပါတယ် blink hacker group ဟာမြန်မာအစိုးရဌာနတချို့နဲ့မြန်မာမီဒီယာတွေကိုမကြာခဏထိုးဖောက်တိုက်ခိုက်လေးရှိတဲ့မြန်မာ hacker အဖွဲ့ဖြစ်ပါတယ်ထိုင်းနိုင်ငံမှာဗြိတိရှခီးသွန်းနှဦးကိုတပ်ဖြတ်မှုနဲ့မြန်မာရွှေပြောင်းလုပ်သားနှဦးကိုတေးတံချလိုက်တဲ့တရားရုံးဆုံးဖြတ်ချက်ကိုကန့်ကွက်ပြီးထိုင်းရဲတပ်ဖွဲ့ရဲ့ကွန်ပျူတာစနစ်ကိုထိုးဖောက်တိုက်ခိုက်တာလားဆိုတာစုံစမ်းနေတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။နိုင်ငံတကာကွန်ပျူတာထိုးဖောက်တိုက်ခိုက်တဲ့ anonymous ဆိုတဲ့သူတွေဟာထိုင်းရဲတပ်ဖွဲ့ရဲ့ website 14ခုတို့ကိုသူတို့ထိုးဖောက်တိုက်ခိုက်ခဲ့တယ်လို့သူတို့ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။သူတို့ပြောတဲ့ website 14ခုမှာ9ခုကတော့မနေ့ကဝင်ကြည့်လို့မရခဲ့ပါဘူး။ရဲတပ်ဖွဲ့ကလည်းသူတို့တွေအဲ့ဒီနေ့တိုက်ခိုက်ခံရတယ်လို့အတည်ပြုသွားပေမဲ့အများပြည်သူကြည့်ရှုလို့ရတဲ့စာမျက်နှာတွေမှာတော့သူတို့ရဲ့လေးဝဲအချက်လက်တွေရောက်နေတာမတွေ့ရဘူးလို့ပြောပါတယ်။ website တွေကိုတိုက်ခိုက်မှုကတနင်္လာနေ့ကလေးကစတင်ခဲ့တာဖြစ်ပြီးအင်္ဂါနေ့ညနေပိုင်းအထိတချို့ website တွေမှာသူတို့ထိုးထားတဲ့စာရနေ့မြင်နေရတော့မယ်လို့ဆိုပါတယ်။အမဲရောင် website စာမျက်နှာပေါ်မှာအဖြူရောင်မျက်နှာဖုံးဖုံးထားပြီးတော့ #boycottthailand ထိုင်းနိုင်ငံကိုသဘေးမောက်ကျဆိုတဲ့စာရန်ကိုလည်းရေးထားပါတယ်။
တရုတ်မြန်မာနယ်စပ်ဤတရုတ်ဘက်ချမ်းမှာတရုတ်နိုင်ငံသားတအူးထိခိုက်ဒဏ်ရာရရှိခဲ့တဲ့မြေမြုံမိုင်းပောက်ကွဲမှုဖြစ်ရတဲ့ပတ်သက်ပြီးတော့ဇန်နဝါရီလ4ရက်နေ့ကတရုတ်ဆိုရရဲ့ကန့်ကွက်မှုကိုတုံ့ပြန်တဲ့အနေနဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တရုတ်မြန်မာနယ်စပ်ကနယ်နိမိတ်မှတ်တိုင်အမှတ် 118 နီးမှာတနင်္ဂနွေနေ့ဇန်နဝါရီလ3ရက်နေ့ကမြေမြုံမိုင်းပောက်ကွဲမှုအတွင်းတရုတ်နိုင်ငံသားတဦးဒဏ်ရာရရှိခဲ့တာဖြစ်ပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးအထူးစိုးရိမ်ကြောင်းတဲ့နောက်မှာအခုလိုဖြစ်ရမျိုးတွေရှောင်ရှားနိုင်မှုအတွက်မြန်မာနိုင်ငံအနေနဲ့ထိတိယောက်ယောက်လှုံ့ဆော်ဖို့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုအနည်းဖြစ်စေနိုင်တဲ့ပြည်ပခန့်တွေမဖြစ်အောင်ကာကွယ်ဖို့မြန်မာအစိုးရကိုတရားဝင်စာပို့ပြီးတော့တောင်းဆိုထားတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဝါချူရင်းကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးတန်ကျော်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခြေဆောင်သားစစ်စိနေပြီးတော့လက်ရှိအခြေအနေမှာတော့အတိမပြုတ်နိုင်သေးဘူးလို့ပြောဆိုခဲ့ပါတယ်
။တောင်တရုတ်ပင်လယ်ပြင်အတွင်းကတရုတ်ဆောက်လုပ်ထားတဲ့လူလုံကျွန်းပေါ်မှာတရုတ်လေရင်ဒဇင်ပထမဆုံးဆင်းသက်ခဲ့တာကြောင့်တရုတ်နဲ့ဒေသတွင်းအင်းနီးချင်းနိုင်ငံတွေအကြားတင်းမာမှုတွေတိုးလာနေပါတယ်။စပါတလီကျွန်းစုတွေက Fiery Cross Reef ကျွန်းမှာအရက်ဖက်သုံးလေရင်ဒဇင်ဆင်းသက်ခဲ့တာဖြစ်ပြီးဒီကျွန်းစုတွေနဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့ ထိုင်ဝမ်ဗီယက်နမ်ဖိလစ်ပိုင်နိုင်ငံအပါအဝင်အာရှပစိဖိတ်နိုင်ငံတွေအကြားသူ့ပိုင်ကိုယ်ပိုင်အငြင်းပွားနေကြတာဖြစ်ပါတယ်တရုတ်နိုင်ငံရဲ့လောက်ရတဲ့နဲ့ပတ်သက်လို့ဗီယက်နမ်နိုင်ငံကတန်တမာရေးရကန့်ကွက်ထားပြီးဖိလစ်ပိုင်နိုင်ငံသားရေးဌာနပြောခွင့်ရကလည်းအလားတူလှုပ်ဆောင်သွားဖို့စီစဉ်နေတယ်လို့ပြောပါတယ် Fiery Cross Reef ကျွန်းပေါ်ကလေရင်ပြေးလမ်းဟာအရက်ဖက်လေကြောင်းစံနှုန်းစံထားတွေနဲ့ကန့်ညင်မှုရှိမရှိစမ်းသပ်ဖို့အတွက်အခုလိုစဉ်သက်ခဲ့တာဖြစ်တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူတဦးကပြောပါတယ်
စုကြည်တန်450လောက်အထိရှိလာလိမ့်မယ်လို့မျှော်လင့်ရတဲ့အမေရိကန်ပြည်ထောင်စုမှပါဝါဘောလို့ခေါ်တဲ့ထိလက်မှတ်ဗုဒ္ဓဟူးနေ့မှာဖွင့်မှာဖြစ်တာကြောင့်နိုင်ငံတော်ကကန်ဆန်းလို့သူတွေအလူရဲ့ထိလက်မှတ်တွေဝယ်ယူနေကြပါတယ်။အမေရိကန်ရဲ့ထိရာဇဝင်မှာဒီတစ်ကြိမ်ဟာ6ကြိမ်မြောက်အများဆုံးလည်းဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ထိဖွင့်လို့မပေါက်သေးဘူးဆိုရင်တော့စုကြည်ပုံများလာမှာဖြစ်ပြီးတော့စနေနေ့မှာထိနောက်တစ်ကြိမ်ထပ်ဖွင့်မှာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ဖွင့်မဲ့ထိကိုပေါက်နိုင်တဲ့အခွင့်အလမ်းကတော့ခန့်မှန်းချက်လူပေါင်းတန်300နီးပါးမှာတယောက်နှုန်းရှိပါတယ်။
အမေရိကန်နိုင်ငံကစုရှယ်ယာဈေးကွက်အများစုဟာအင်္ဂါနေ့ဈေးပိတ်ချိန်မှာဈေးပြန်တက်သွားခဲ့ပါတယ်။တနင်္လာနေ့တုန်းကတရုတ်နိုင်ငံအစုရှယ်ယာဈေးကွက်မှာရှယ်ယာပိုင်ရှင်တွေကအစုရှယ်ယာတွေကိုအများပြားရောင်းချခဲ့တာကြောင့်တစ်ကမ္ဘာလုံးအတိုင်းအတာနဲ့အစုရှယ်ယာဈေးတွေတိတိကျကျသာထိုးချသွားခဲ့တာပါ။နယူးယောက်မြို့ကအစုရှယ်ယာဈေးတွေဖြစ်တဲ့ S&P ဟာတိရခိုင်နှုန်းရဲ့နှစ်ပုံလောက်တက်ခဲ့ပြီးတော့ Dow Jones အစုရှယ်ယာဈေးကတော့တိရခိုင်နှုန်းရဲ့တစ်ပုံလောက်တက်ခဲ့ပါတယ်။ဒါပေမဲ့ Nasdaq ကတော့တိရခိုင်နှုန်းရဲ့တစ်ပုံလောက်ကျသွားခဲ့ပါတယ်။ပထမအနေမှာကြီးမားတဲ့ပြောင်းလဲမှုတွေရှိခဲ့ပေမဲ့အင်ကာနေကတရုတ်နိုင်ငံရဲ့အစုရှယ်ယာဈေးတွေကတော့တိတိကျကျပြောင်းလဲမှုမရှိခဲ့ပါဘူး။ရှန်ဟိုင်းနဲ့ရှန်ဇန်တို့ကအစုရှယ်ယာဈေးတွေဟာအင်ကာနေအစောပိုင်းက200ခန့်နှုန်းလောက်ကျခဲ့ရာကဈေးပိတ်ချိန်မှာ100ခန့်နှုန်းရဲ့3ပုံတစ်ပုံလောက်ပဲအရှုံးနဲ့ရင်ဆိုင်ခဲ့ရပါတယ်ခင်ဗျာ
။ကိုစားဝင်းလိုက်တဲ့မနေနာချန်တို့ကဗုဒ္ဓဘုနေ့နဲ့နဲ့ခင်သတင်းတွေကိုပြပြသွားတာပါရှင်။အခုတော့သတင်းလှော်တွေကိုနားဆင်ရမှာပါ။ American ပြည်ထောင်စုအတွင်းမှာတနက်ကိုင်အကြမ်းဖက်မှုတွေရော့ချနိုင်ရေးအရေးယူဆောင်ရွက်မဲ့အစီအစဉ်တစ်တော်တော်များများကိုသမ္မတအိုဘားမားကမနေ့ကကြေညာလိုက်ပါပြီ။ American ပြည်သူတွေအကြားသဘောထားကွဲလွဲမှုတွေအကြီးအကျယ်ရှိနေတဲ့တနက်ကိုင်ဆောင်ကွက်ထိမ့်ချုပ်ရေးနဲ့ပတ်သက်ပြီးတော့လေကွန်ဂရက်စ်လွှတ်တော်ရဲ့သဘောတူညီချက်မယူဘဲသမ္မတရဲ့အုပ်ချုပ်ခွင့်အမိတ်အရာအခုလိုထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ Jeff Caster သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင
်။သမ္မတဥပမာရဲ့အုပ်ချုပ်ခွင့်အမိတ်နဲ့ထုတ်ပြန်တဲ့ကြေညာချက်အရာတနက်ရောင်းတဲ့သူတွေဟာအရင်ကတည်းကလိုင်စင်တွေရယူဖို့လိုသလိုတနက်ဝယ်မဲ့သူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုလည်းပို့ပြီးတော့စီစဲရမှာဖြစ်ပါတယ်။လက်ရှိတနက်ထိန်းချုပ်ရေးဥပဒေတွေကိုပုံပြီးထိအောင်တည်တည်ကြပ်ကြပ်ဂိုင်းတွင်မှာဖြစ်သလိုစိတ်ကစဉ်ကလေးအားဖြစ်မှုတွေကိုကုသရေးမှာငွေကြေးပို့ပြီးတော့သုံးဆွဲဖို့တနက်ဘေးကင်းလုံခြုံရေးဤပညာတွေကိုတိုးပြီးတော့သုတေသနလုပ်ဖို့စတဲ့အချက်တွေပါဝင်ပါတယ်လက်ရှိတနက်ဥပဒေကိုပို့ပြီးတော့တည်တည်ကြပ်ကြပ်ဂိုင်းတွင်သွားနိုင်မှုအရေးဒီထက်ပိုပြီးလှုပ်ဆောင်သွားမယ်လို့လည်းသမ္မတဥပမာကပြောပါတယ်2012ခုနှစ်ကကျောင်းသားနဲ့ဆရာ26ယောက်ပြည်သက်ခံခဲ့ရတဲ့ကွန်နက်တကတ်ပြည်နယ်နယူးတောင်းမြို့စန်ဒီဟုတ်မူလာတဲ့ကြောင်းမှဖြစ်ပေါ်ခဲ့တဲ့ပြစ်ခတ်မှုကြောင့်ပြန်ပြောချိန်မှာတော့သမ္မတဥပမာစိတ်ကြီးကြဲထိခိုက်ပြီးအခုလိုပြောသွားခဲ့ပါတယ
် Every time I think about those kids it gets me mad And by the way it happens on the streets of Chicago every day
ဒီကလေးတွေအကြောင်းစဉ်းစားတိုင်းကျွန်တော်စိတ်ဆိုးဒေါသဖြစ်မိပါတယ်စကားမဆက်ဒီလိုပြစ်ခတ်မှုတွေချီကာဂိုမြို့လမ်းမပေါ်တွေမှာနေ့စဉ်ဖြစ်နေတာပါဒါကြောင့်တနက်ကင်ခွင့်စီယုံနေသူတွေရဲ့အလေအညာတွေကိုလက်မခံဖို့လွတ်တော်အနေနဲ့ရဲရဲရင်ရင်ယက်တီဖို့ကျွန်တော်တို့တောင်းဆိုဖို့လိုပါတယ်ကျွန်တော်တို့နိုင်ငံသားတွေကိုကာကွယ်ဖို့အားလုံးယက်တီဖို့လိုလာပါပြီအုတ်ချုပ်ရေးမှုတွေဥပဒေပြုအမတ်တွေစီးပွားရေးသမားတွေအနေနဲ့ကျွန်တော်တို့လူမှုအသံဝိုင်းကိုပို့ပြီးဘေးကင်းလုံခြုံအောင်လှုပ်ဆောင်ပေးဖို့ကျွန်တော်တို့အားလုံးတောင်းဆိုဖို့လိုလာပါပြီ
အခုကြေညာတဲ့ရေးယူဆောင်ရွက်မဲ့အချက်တွေကြောင့်တိုင်းပြည်အတွင်းမှာဖြစ်ပေါ်နေတဲ့ဂျမ်းဖက်ရာဇဝတ်မှုတိုင်းကိုဖြေရှင်းနိုင်မှာမဟုတ်ဘူးဆိုတာကိုတော့သမ္မတဥပမာလေးရင်နဲ့ပြောဆိုပါတယ်။ဒါပေမဲ့အစဉ်စဉ်ဆောင်ရွက်ချက်တွေကြောင့်အသက်တွေကိုကယ်တင်ကောင်းကယ်တင်နိုင်မှာဖြစ်သလိုမိသားစုတွေအကြားတာမန်တဲ့ဆုံရှုံထိခိုက်ခဲ့ရတဲ့နာကျင်မှုတွေကိုသက်သာစေလိမ့်မယ်လို့ဆိုပါတယ်။တနက်ကင်ခွင့်ကိုထောက်ခံသူတွေကတော့သမ္မတဥပမာရဲ့ရေးယူဆောင်ရွက်မဲ့အစီအစဉ်တွေဟာဥပဒေနဲ့အညီတနက်ကင်ခွင့်ပေါ်ကန့်သတ်လိုက်တာဆိုပြီးမျှော်လင့်ထားတဲ့အတိုင်းပဲအပြင်းအထန်ဝေဖန်တုံ့ပြန်နေကြပါတယ်။Texas ပြည်နယ်ကတနက်ရောင်းဝယ်သူတူဖြစ်တဲ့ James Helen ကစီမင်းသက်တည်မလို့တဲ့အကြောင်းအခုလိုပြောဆိုပါတော့
Gun shows there is no loophole there's no area that says you can or can't buy
တနက်ခင်းချင်းရောင်းဝယ်တာတွေမှာဘာချွင်းချက်မှမရှိပါဘူးဒီနေရာကခင်ဗျားဝယ်လို့ရတဲ့နေရာဝယ်လို့မရတဲ့နေရာဆိုပြီးတော့ကန့်သတ်ထားတာမျိုးလည်းမရှိပါဘူးကျွန်တော်တို့ကတနက်ကိုလူတူးချင်းစီကလည်းဝယ်လို့ရပါတယ်တနက်ကိုအမျိုးသားမှတ်ပုံတင်လုပ်ချင်တယ်ဆိုရင်တော့ဒ ဒီမှတ်ပုံတွေကြောင့်အသိခံရနိုင်ပါတယ်ဟီတလာတို့စတာလင်တို့စတဲ့ခေါင်းဆောင်ကြီးတွေတစ်ချိန်ကလူထုကိုထိန်းချုပ်နိုင်အောင်ပြည်သူတွေစီကတနတ်တွေကိုတင်းယူခဲ့ဘူးပါတယ်အဲ့ဒါမျိုးဆိုရင်ဘယ်လိုလုပ်မလဲ
အော်လဒေါ်ဥက္ကဋ္ဌဘောရိုင်ကတော့သမ္မတဥပမာကြီးညာတဲ့စူပြည့်ချက်တွေဟာအချို့ရေးအာဏာလွန်ကျွန်ရှေ့ကျူးလာတဲ့အန္တရာယ်ရှိတဲ့အဆင့်ဆိုပြီးဝေဖန်ပါတယ်သမ္မတရဲ့ဆောင်ရွက်ချက်ကဥပဒေပြုရေးကိုတေးသေးအောင်လုပ်လိုက်တာဖြစ်ပြီးရည်ရွယ်ချက်တွေပြောင်းပြန်လှန်လိုက်တယ်လို့ဖြစ်သွားလိမ့်မယ်လို့သူကပြောဆိုပါတယ်မကြာသေးခင်ကထွက်လာတဲ့လူထုစစ်တမ်းတွေမှာတော့တနတ်ဝယ်ဖို့ကြိုးစားတဲ့သူတွေရဲ့နောက်ခံသမိုင်းကိုစစ်ဆေးဖို့ထောက်ခံတဲ့အမေရိကန်ပြည်သူတွေပုံများလာနေတယ်ဆိုပြီးဖော်ပြပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးပြပြသွားတာပါရှင်ဗုဒ္ဓဖုနေ့နဲ့နဲ့ခင် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်နေပါတယ်တီထောင်စုငင်းငယ်ရေးညီလာခံကျင်းပရေးအတွက်တီထောင်စုငင်းငယ်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အတွေ့အမှုအဖွဲ့အစည်းရဲ့အစည်းအဝေးကိုမနေ့ကကျင်းပခဲ့ပါတယ်အဲ့ဒီမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးမထိုးထားတဲ့အဖွဲ့အစည်းအဖွဲ့ကိုညီလာခံကိုဖိတ်ကြားဖို့ဆုံးဖြတ်ခဲ့တာပါဒါနဲ့ပတ်သက်လို့သတင်းအပြည့်အစုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါရှင
်ဟုတ်ကဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့အတွင်းရေးမှုအဖွဲ့အစည်းအဝေးကို9နာရီခွဲကနေညနေ9နာရီလောက်ထိကျင်းပခဲ့ပြီးအစည်းအဝေးကို UPDJC ရဲ့ဒုဥက္ကဋ္ဌအဖွဲ့ဝင်တွေဖြစ်တဲ့ပြည်တော်စုဝန်ကြီးဦးအောင်မင်း၊ဘရိုစောခွေထူးဝင်းနဲ့ဦးတူဝေတို့ပါဝင်တက်ရောက်ခဲ့တယ်လို့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ရဲ့ဒုဥက္ကဋ္ဌဦးသိန်းစော်လည်းပါဝင်တက်ရောက်ခဲ့ပါတယ်။ဆွေးနွေးပွဲမှာတော့ NCA ကိုပါဝင်လက်မှတ်ရေးထိုးဖို့ဖိတ်ကြားခံရပြီးလက်မှတ်မထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့အပါအဝင်10ဖွဲ့ကိုပြည်ထောင်စုငင်းချမ်းရေးညီလာခံမှာဖိတ်ကြားဖို့ဆုံးဖြတ်ခဲ့တယ်လို့မြန်မာငင်းချမ်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကပြောပါတယ
်။ဆွေးနွေးပွဲမှာဒီလက်မှတ်ရေးထိုးတာချင်းမရှိတဲ့တိုင်းရင်းသားလက်နက်ကိုင်9ဖွဲ့ရှိတယ်။အဲ့ဒါအပြင်ကို ANC, WNU, အဲ့ဒါ3ဖွဲ့အပါအဝင်စုစုပေါင်း10ဖွဲ့ကိုအကြမ်း50လည်းမပူတဲ့ပေါ့လေ။သူဖိတ်ကြားထားသူများအနေနဲ့တယောက်ဖို့ဆိုတာကိုလည်းဆုံးဖြတ်ပြီးတော့အဲ့ဒါကိုလည်းဒုတိယဥက္ကဋ္ဌ3ဖွဲ့ဖြစ်တဲ့ဦးအောင်မင်းရဲ့စောပွဲထူဝင်နဲ့ဦးတူဝေတို့လက်မှတ်ထိုးပြီးဖိတ်နေရဆိုတာကိုလည်းထူးထက်တဲ့မှာပါပါလေ
။ဒီလ6ရက်နေ့မှာဖိတ်ကြားဖို့ရှိနေပါတယ်။ဒီလိုဖိတ်ကြားရမှာအထူးဧည့်သည်တွေအနေနဲ့ညီလာခံမှာပါဝင်ဆွေးနွေးခွင့်ဆုံးဖြတ်ခွင့်ရှိမရှိဆိုတာမျိုးအပါအဝင်အသေးစိတ်အချက်တွေကိုဒီလ9ရက်နေ့မှာကျင်းပမဲ့ UPDJC ခေါင်းဆောင်တွေအစည်းအဝေးကဆုံးဖြတ်ဖို့ရှိနေပါတယ်။ NCA ကိုလက်မှတ်ရေးထိုးရမှာမပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အတွင်းရေးမှူးနှစ်ဦးထွန်းစော်ကတော့သူတို့ဘက်ကရည်တည်ချက်ကိုအခုလိုပြောပါတယ်
။အခုလောလောဆယ်ကတော့ကျွန်တော်တို့ရေကူရသဘောထားပဲပြောနိုင်မယ်ရေကူရအဖြစ်ဆိုလို့ရှိရင်ကျွန်တော်တို့လေးလာသူနေနဲ့ဖိတ်ခေါ်လာမယ်ဆိုလို့ရှိပေါ့နော်ဒီတပွဲချင်းနေနေတော့ဒီတက်ရောက်နိုင်မယ်အနေထားတော့မရှိဘူးပေါ့ကျွန်တော်တို့ကတော့အားလုံးပါဝင်မှုရှိရေကိုပဲကျွန်တော်တို့ဆက်လက်ကြိုးပမ်းမယ်ဆိုတဲ့သဘောထားရှိပါတယ်ဗျဒီသဘောထားကတော့ကျွန်တော်တို့ UNFC တစ်လုံးလုံးကတော့ထိနေပါလေ
ဖိတ်စာရရှိပြီးတဲ့နောက်ဆွေးနွေးဆုံးဖြတ်ပြီးမှလာတရားဝင်တုံ့ပြန်ဖို့ရှိကြောင်းလည်းသူကပြောပါတယ်ဒီဇင်ဘာလ19ရက်နဲ့20ရက်နေ့တွေမှာတော့ပြည်တော်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ရဲ့ဒုဥက္ကဋ္ဌဦးသိန်းစော်ခေါင်းဆောင်တဲ့အဖွဲ့ဟာ NCA လက်မှတ်ရေးထိုးမထားတဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP နဲ့မိုင်းလားအဖွဲ့လိုလူတီများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညီညွတ်ရေးတပ်ဖွဲ့ NDAA ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးအထူးဧည့်သည်အဖြစ်ညီလာခံတက်ရောက်ဖို့အတွက်ဖိတ်ကြားခဲ့ပါတယ်ဒီဖိတ်ကြားမှုအပေါ်မှာတော့ဝါတက်ဖွဲ့ဘက်ကသဘောထားကိုအဖွဲ့ရဲ့ပြည်ပစစ်ဆိုင်ရေးဌာနကြီးမှုဦးကျော်ကော်အန်ကအခုလိုပြောပါတယ
်။ဟုတ်ကဲ့။ဒါပေမဲ့ကျော်တို့စဉ်းစားမတော်ဘူးနော
်။ဘာကြောင့်မတက်တယ်လဲဆိုတာကိုတော့ဖြေကြားတာမရှိပါဘူး။မိုင်းလာအဖွဲ့ရဲ့အထွေထွေအတွင်းရင်းမှုဦးကြည်မြင့်ကလည်းသူတို့အဖွဲ့အနေနဲ့ညီလာခံတက်ရောက်မှာမဟုတ်ကြောင်းပြောပါတယ်။
ကျွန်တော်တို့ကဘူကော်မတီအစည်းအဝေးတော့ကျင်းပလုပ်ပြီးပြီ။ကျွန်တော်တို့ဟာသဘောအရဆိုလို့ရှိရင်လည်းကျွန်တော်တို့ပါချင်တဲ့စိတ်ဓာတ်ရှိတယ်။ဒါပေမဲ့လောလောဆယ်အခုဦးအောင်မင်းနဲ့ဦးတို့ကတော့ဒီလိုထားတဲ့ပုံစံကကျွန်တော်တို့နဲ့အချိန်နဲ့မကန့်ဘူး။မကန့်ဘူးဆိုတော့ကျွန်တော်တို့ကလောလောဆယ်ဟာလက်ခံတဲ့အနေနဲ့မရှိတဲ့အတွက်နဲ့ကျွန်တော်လည်းစိုက်ကြည့်မယ်။
ဒီလစနေနေ့မှာစတင်ကျင်းပမဲ့ပြည်တော်စုငင်းချမ်းရေးညီလာခံကိုတော့အစိုးရနဲ့လွှတ်တော်ကကိုယ်စားလှယ်150တက်မတော်ကကိုယ်စားလှယ်150တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်150နိုင်ငံရေးပါတီတွေကကိုယ်စားလှယ်150လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်50နဲ့တိုင်းသားကိုယ်စားလှယ်50တို့ကိုဖိတ်ကြားမှာဖြစ်ပါတယ်
ခုမိုးစောပြပြသွားတာပါရှင်အခုလို့ဇန်နဝါရီလ12ရက်နေ့မှာကျင်းပတော့မယ်တီထောင်စုငင်းငယ်ရေးညီလာခံကိုတိုင်းရင်းသားလူထုအခြေပြုအဖွဲ့အစည်းပေါင်း126ဖွဲ့ပါဝင်တဲ့မြမရေးပူပေါင်းဆောင်ရွက်ရေးအဖွဲ့ကြီးကကန့်ကွက်လိုက်ပါတယ်မနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတော့ငင်းငယ်ရေးညီလာခံခေါ်ယူဖို့စ조사နေကြပါမယ်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့တိုင်းနာလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ပြီးဖြစ်နေပြီးတိုင်းနာပြည်သူတွေစစ်ဘေးအန္တရာယ်ရင်ဆိုင်နေရတာကြောင့်စစ်မဲနဲ့ညီလာခံကြီးဖြစ်ပေါ်လာမှာမဟုတ်ဘူးလို့ဖော်ပြထားပါတယ်ဒီကြေညာချက်နဲ့ပတ်သက်ပြီးတော့ VOA ကဆက်သွယ်မေးမြန်းရမှာအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်တဦးဖြစ်တဲ့မြန်မာ People Alliance ကကိုမိုးကနေအခုလိုစပြောပါတယ်ရှင
်အဓိကကတော့အားလုံးကိုဒီတိုင်းနာလက်နက်ကိုင်အဖွဲ့အားလုံးဟိုပါဝင်စေချင်တာပါအစီအရေးမှာလက်မှတ်မထိုးထားတဲ့အဖွဲ့တွေအားလုံးမပါဝင်ဘဲနဲ့ကျန်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမပါဝင်ဘဲနဲ့ဒီပြည်တော်စုငင်းငယ်ရေးညီလာခံဆိုတဲ့ကိစ္စဟာဒီကိစ္စကအမြင့်တာလာလည်းရှိမှာမဟုတ်ဘူးအဓိပ္ပာယ်လည်းရှိမှာမဟုတ်ပါဘူးအဲ့ဒီအတွက်ကျွန်တော်တိုင်းပြည်အနာဂတ်တိုင်းပြည်မှာကျွန်တော်နိုင်ငံကိုငင်းငယ်ရေးခြင်းနဲ့အတွက် YFF လူမှုအဖွဲ့ကြီးတွေကဒါကိုတိုက်တွန်းတဲ့အနေနဲ့လည်းကန့်ကွက်တာပ
ါဒါပေမဲ့ပေါ့နော်အခုညီလာခံကျင်းပတဲ့အခါမှာ NCA မှာလက်မှတ်မထိုးထားတဲ့အဖွဲ့တခြားတိုင်းနာလက်နက်ကိုင်အဖွဲ့ဆယ်ဘွဲကိုလည်းသူတို့ဖိတ်ကြားမယ်ပေါ့နော်အစိုးရဘက်ကလည်းပြောပါတယ်အဲ့တော့အဲ့ဒီပုံမှာရောဘယ်လိုမြင်ပါလဲရှင
်ဖိတ်ကြားတယ်ဆိုတော့ကတကယ်တမ်းပြောရရင်ဧည့်သည်တော်အရင်းနဲ့တည်းဟိုဒါဖိတ်ကြားတာဖြစ်တယ်ဟုတ်ဧည့်သည်တော်ဒီနေနဲ့ဖိတ်ကြားတဲ့အချိန်မှာတစ်ဖက်မှာတိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့ညီစင်မှာတိုက်ပွဲတွေဖြစ်နေတဲ့ကိစ္စကောဟိုဘယ်လိုလှုပ်ဆောင်မယ်ဆိုတဲ့ကိစ္စတွေကစဉ်းစားကြရကောင်းပါတယ်ဟုတ်ဧည့်သည်တော်ဒီနဲ့ဖိတ်တယ်ဆိုတာကဒီ NCA ထဲမှာဒီမူပေါင်းနေချတဲ့အချိန်မှာတကယ်တမ်းပြောရရင်ပါဝင်ဆွေးနွေးခြင်းလည်းရမှာမဟုတ်ဘူး။ဧည့်သည်တွေနဲ့ပဲရှိနေမှာပါ။အဲ့တော့နောက်ကမှဒီလိုပဲဧည့်သည်အနေနဲ့သွားမှလာ။ဒါကိစ္စတွေကမေးခွန်းတွေကမေးစရာတွေအများကြီးရှိတာ။
တိုက်ပွဲတွေဖြစ်နေတဲ့တိုင်းဒေသအခြေအနေကိုကြည့်မယ်ဆိုရင်လည်းဒီကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ပြောတယ်ပေါ့နော်။သူတို့အနေနဲ့ဒီငင်းကြမ်းရေးဒီအပြစ်ခက်ရစဲရေးအတွက်ဟိုသတ်မှတ်ထားတဲ့ဒီစီနီစီကန်တွေကိုတမရဘက်ကဟိုလိုက်နာတယ်ဒါပေမဲ့ဒီတိုင်းနာလက်နဲ့ကင်နေဘက်ကနေပြီးတော့ဟိုကျူးကျော်မှုတွေရှိတယ်အဲဆိုတာမျိုးပေါ့နော်ပြောသွားတာမျိုးရှိပါတယ်အဲ့တော့ဒီပေါ်မှာရောတကယ်တမ်းတိုက်ပွဲဖြစ်ရတဲ့အကြောင်းရင်းကိုရောဘယ်လိုသုံးသပ်ပါလဲရှင
်အဓိကကကျွန်တော်တို့ဒီနေ့လက်ရှိကျွန်တော်နိုင်ငံမှာနေပေါင်းရသောဒီတိုင်းနာဒေသတွေမှာလက်နဲ့ကင်တိုက်ပွဲတွေဖြစ်ခဲ့တယ်လက်နဲ့ကင်တိုက်ပွဲတွေဖြစ်ခဲ့တယ်ဆိုတဲ့နေရာမှာဘာကြောင့်မလို့ဖြစ်တယ်ဆိုတဲ့အခြေတခုမရှာဘဲနဲ့ပြန်လာဆွဆဲမှုတွေနဲ့ဟိုကျူးကျော်တယ်လို့ဘာလို့ဆိုတာတွေကသူတို့ဘာလို့တွားပြီးမှကျူးကျော်တာလဲဟိုဘယ်လိုပုံစံမျိုးသဘောတူညီချက်တွေကိုဟိုရှိခဲ့တာလဲဆိုတဲ့ကိစ္စတွေကဒါတွေကရှင်းရှင်းလင်းလင်းမရှိခဲ့တဲ့အကြောင်းတရားတွေပဲအဲ့တော့အဓိကကဒီစစ်ပွဲတွေကိုရပ်တန့်မှုဆိုတဲ့ကိစ္စတွေမှာတပ်မတော်အနေနဲ့လည်းသဘောထားကြီးကိုတွေလိုအပ်ပါတယ်တစ်ခါမှတရားတော်စစ်ကိုဆင်နွှဲနေပါတယ်လို့တပ်မတော်ကတစ်ခါမှပြောနေပြီးမြဲတစ်ခါကတော်လိုက်အဲ့ဟိုလက်နက်ကိုင်အဖွဲ့ကြီးရတယ်သူတို့ကခုခံစစ်ကိုဟိုဆင်နွှဲနေရပါတယ်ဆိုတဲ့ကိစ္စတွေလည်းကပြောလာပါတယ်အဲ့တော့ခုခံစစ်ကိုဆင်နွှဲနေရပါတယ်လို့ပြောလာတဲ့ကိစ္စတွေကဘယ်သူကကြီးကျော်တာလဲဘယ်သူတွေကရောအမှန်တကယ်တရားတော်စစ်ဆင်နွှဲနေကြလဲဆိုတာတွေကရှင်းကပ်ပြီးတော့မှအဲ့ဒီလူတွေနဲ့ရှင်းကပ်လို့တော့မရနိုင်ဘူးထင်ပါတယ
်ဒါပေမဲ့အခုဇန်နဝါရီလဟို12ရက်နေ့မှာသူတို့ကျင်းပဖို့ပြင်ဆင်နေတဲ့ဒီတီထောင်စုညီညာရေးညီလာခံမှာရောတဲ့အခုတက်ရောက်မဲ့တိုင်းနာလက်နက်ကိုင်အဖွဲ့စည်းတချို့နဲ့ဒီ NLD ဘက်ကတော့ဗောနော်သူတို့သဘောထားတွေကတော့အခုလိုကျင်းပတာကတော့သူတို့လည်းပူပေါင်းမယ်ဒါပေမဲ့တကယ်ဟိုသဘောတူဆုံးဖြတ်ချက်တွေချမှတ်တဲ့အဆင့်ဗောနော်မရောက်တင်သေးဘူးဘာကြောင့်လဲဆိုတော့စစောကကိုမိုးတို့ထောက်ပြတယ်လို့ပဲအားလုံးမပါဝင်သေးဘူးဆိုတဲ့အနေထားဗောနော်ဆိုတော့အဲ့လောက်အဆင့်ကိုရောလူတို့အခြေပြုအဖွဲ့စည်းတွေကရောလက်ခံနိုင်မလားရှင်
ကျွန်တော်တို့လူအဖွဲ့လူချင်းပြုတ်ဖွဲ့ကြီးတွေအနေနဲ့ကတော့ကျွန်တော်တို့တိုင်းပြည်ထဲမှာရင်းချမ်းတဲ့ဟိုလာနိုင်ငံရေးဆွေးနွေးပွဲတူဆုံဆွေးနွေးပွဲတွေဖြစ်စဉ်နဲ့အခုဥစားကဟိုအဖွဲ့သေးလို့အဖွဲ့ကြီးလို့ဆိုတော့ဟိုအကြောင်းပြချက်တွေနဲ့ငင်းပယ်ထားတဲ့ကိစ္စတွေလည်းရှိတယ်ဒါဒါ SG ထဲမှာကိုထပ်ပြီးတော့မှဒါ SG ကိုထပ်ပြီးတော့သွားနိုင်ဖို့အတွက်ဟုတ်လားနောက်ထပ်တူဆုံဆွေးနွေးပွဲတွေမှန်ကနိုင်ငံရေးသဘောတူညီချက်တွေဒီ SG အဆင့်မှာတင်ယူခဲ့ပြီးတော့မှနောက်တစ်ဆင့်ကိုညီလာခံအဆင့်ကိုတက်လိုက်လို့ရှိရင်တော့အနာဂတ်တိုင်းပြည်မှာနိုင်ငံရေးဆွေးနွေးပွဲဆုံးဖြတ်ချက်တွေချတဲ့အချိန်မှာတော်တော်ဟိုပေါ့အခြေအနေကအကောင်းဘက်ကိုသွားမှာပါခုစားကပထမအဆင့်မှာအုံမခိုင်ပါသေးဘဲနဲ့နောက်တစ်ဆင့်ကိုထပ်တယ်ဆိုတဲ့ကိစ္စက ရန်ကုန်စိုးရိမ်စရာကောင်းပါလေ
မြန်မာ People Alliance ကတာဝန်ခံကိုမိုးကနေပြီးတော့ VOE ကိုပြောပြသွားတာပါရှင်မကြာခင်မှာတော့အင်္ဂါနေ့ညကတင်ဆက်ခဲ့တဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုနားဆင်ရမှာပါဘဲမောင်းစနစ်မော်တော်ယာဉ်တွေကိုပဲတင်သွင်းခွင့်ပြုမယ်ဆိုတဲ့ကားတင်သွင်းခွင့်မူဝါဒကိုအစိုးရဘက်ကအချိန်အကန့်အသတ်နဲ့ဖြေလျှော့ပေးဖို့သဘောတူလိုက်တဲ့အတွက်ကားစေးတွေပြန်ကျလာဖို့အလားအလာရှိတယ်လို့ကားဝယ်ရောင်းအတိုင်းဝိုင်းကပြောဆိုပါတယ်အခုလိုကားစေးကွက်အတွင်းမှာဘာတွေအပြောင်းလဲဖြစ်လာနိုင်လဲဆိုတာကိုတော့မတ်တန်ကီထိုက်ကစူးစီးတင်ပြမှာပါရှင
်မော်တော်ယာဉ်ဥပဒေအရဘဲမောင်းမော်တော်ယာဉ်တွေပဲတင်သွင်းခွင့်ပြုတော့မယ်ဆိုတဲ့သတ်မှတ်ချက်ကိုမြန်မာအစိုးရဘက်ကဒီနှစ်ကုန်ပိုင်းအထိဖြေလျှော့ပေးလိုက်တာကြောင့်ဘဲမောင်းစနစ်ရောညမောင်းစနစ်မော်တော်ယာဉ်တွေပါပြန်လည်တင်သွင်းခွင့်ရရှိသွားပြီဖြစ်ပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေနဲ့မော်တော်ယာဉ်ထုတ်လုပ်သူများနဲ့ဖြန့်ဖြူးရောင်းချသူများအသင်းတို့နေပြည်တော်မှာအင်္ဂါနေ့ကတွေ့ဆုံဆွေးနွေးပြီးသဘောတူညီခဲ့ကြတာဖြစ်တယ်လို့အသင်းဥက္ကဋ္ဌဒေါက်တာဆူထွန်းကပြောပါတယ
်။အရင်တော့ဘဲမောင်းဒီ2014-15အသည့်တွေပဲပြင်ဖို့လုပ်လာတာပေါ့နော်။အခုကတော့ကျွန်တော်က venue ကလွယ်ပြတဲ့ကားတွေတော့ဘယ်ရောညာနေလို့တင်းနေဝင်ပြခဲ့တာပေါ့နော်။နောက်2015ခုနှစ်ရခဲ့တဲ့ license မျိုးလေဒီ2016မှာမြေကုန်ကြီးကိုကျွန်တော်ကမှတ်ဖို့နေဝင်ပြမယ်ဆိုတဲ့ချက်ပေါ့။အဲရတော့သူကြောက်လဲ
။ဘယ်မောင်းရောညာမောင်းရှင်ရောပါဒီနှစ်ကုန်အထိပြန်လဲတင်သွင်းခွင့်ပေးလိုက်တာကြောင့်ကားစီးပြန်ချလာနိုင်တယ်လို့ကုန်တင်ကားတွေခီးတဲ့တင်ကားတွေရောပြည်ပကလှူဒန်းထားတဲ့ညာမောင်းရှင်တွေအတက်ပါအဆင်ပြေသွားမှာဖြစ်တယ်လို့မော်တော်ယာဉ်ထုတ်လုပ်သူများနဲ့ဖြန့်ဖြူးရောင်းချသူများအသင်းဥက္ကဋ္ဌဒေါက်တာဆူထွန်းကပြောပါတယ်။
အဲ့တော့ဒို 20% လောက်ကျန်းတို့ 20% လောက်ပြတ်တာပေါ့။ဒီကတော့ပုံမှန်တိုင်းပြန်ပြတာနိုင်တယ်။လက်ရှိအင်ရှားတော့ကျွန်တော်ကဒီပညာမခွဲခြားပဲသူအစီအမံဝယ်လို့ရမှာဖြစ်ရယ်။ဒုတိယအချက်အရင်တော့ကျတော့ကျွန်တော်ကဒီ2013ခုနှစ်အချိန်ကိုကျွန်တော်ကစလေးကန့်မယ်ဆိုပြီးစတေဂျီကုန်ကြေးရှိတာပေါ့။အခုကအရင်လိုပဲကျွန်တော်ကဒီ personal permit ခေါ်တဲ့စလေးမလို့တဲ့ permit နဲ့လည်းသောသောလိုရအောင်ဖြစ်လို့ကြောင်းမလို့ဘာဝဲစီရလူတွေကအစင်ပေါ်ပြေသွားမယ်လို့ကျွန်တော်မြင်ပါတယ်
မော်တော်ယာဉ်ဥပဒေအရ2016ခုနှစ်အတွင်းတင်သွင်းမဲ့မော်တော်ယာဉ်တွေကိုရင်းအိုရင်ဟောင်းအစားထိုးယာဉ်တင်သွင်းသူတွေကအပကျန်တဲ့မော်တော်ယာဉ်တွေအားလုံးဘယ်မောင်းစနစ်သုံး2014ခုနှစ်ကနေ2016ခုနှစ်အတွင်းထုတ်လုပ်တဲ့ကားသစ်တွေကိုသာတင်သွင်းခွင့်ပြုမယ်လို့ဒီဇင်ဘာလတတိယပတ်မှာမြန်မာအစိုးရကကြေညာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်အတွင်းနိုင်ငံတွင်တင်သွင်းရောင်းချနေစေမော်တော်ယာဉ်သစ်တွေမှတ်ပုံတင်ခွင့်မရဖြစ်နေသလိုကားစီးကလည်းမူလပေါက်ဈေးထက်20ရာခိုင်နှုန်းလောက်တက်သွားခဲ့တာဖြစ်ပါတယ်။လက်တလောကားစီးခွက်မှာလည်းအယောင်အဝယ်အေးနေတယ်လို့နေဆက်ကားစီးခွက်အခြေစိုက်ဝယ်ရောင်းကို IC ကပြောပါတယ်
။ဘင်း40တပတ်လောက်ကြီးတက်တယ်ဗျ။ကားဝယ်လဲကြတယ်ဗျ။ကားဝယ်လဲအဝယ်သူမရှိတော့ဖြစ်နေဗျ။ဟိုဘယ်လိုဆိုကြောင်းတပတ်လို့အေးသွားတာပေါ့။ရောင်းဝယ်ဈေးကဒီလိုင်းငယ်ဈေးကမှကျောင်းနေသက်ဆိုတော့ဒီအလုပ်ဈေးကမှာပေါ့ဗျအလုပ်ဈေးကတော့ဘယ်လိုလဲဝတ်တော့ဒီဖမ်းမှာပြည်မယ်ဆိုတော့ရောင်းဝယ်ရပါတယ်ဗျဟိုဘယ်မောင်းဖက်ကလုံးဝပြည်မယ်လို့ဆိုလို့ရှိရင်ဒီညမောင်းဈေးကတော့နည်းနည်းလေးတက်လာမှာပေါ့တို့လက်ရှိကဒီဘယ်ဟိုလက်မခံနိုင်သေးဗျဘယ်မောင်းဟောလေအသားမကျသေးဘူးတို့လိုနေလေညမောင်းကိုတင်းစိုးကိုပိတ်လိုက်သေးဆိုမှညမောင်းဈေးကတက်လာမှာဗျ
ဘယ်မောင်းရောညမောင်းစနစ်ပါအသုံးပြနေတဲ့နိုင်ငံတွင်ရင်းရည်လန့်အန်ဒီရဲ့ခင်းရှင်းဖို့ပတ်ဝန်းကျင်ထိခိုက်မှုလျော့နေစေဖို့နဲ့လက်ရမောင်းစနစ်နဲ့ကိုက်ညီတဲ့ဘယ်မောင်းရင်တွေအသုံးပြုဖို့ရည်ရွယ်ချက်နဲ့မြမအစိုးရရဲ့ဘယ်မောင်းစနစ်သုံးရင်သစ်တွေကိုသာတင်သွင်းအသုံးပြုရေးဆိုတာကိုကားဝယ်ရောင်းလုပ်ငန်းရှင်တွေကကြိုးဆိုကြပေမဲ့မြမနိုင်ငံရဲ့စီးပွားရေးအခြေအနေအရညာမောင်းစနစ်သုံးကားဟောင်းတွေကိုကာလတစ်ခုအထိအသုံးပြုသင့်တယ်လို့လည်းထောက်ပြကြပါတယ်လူစည်းကားကအစခီးတဲ့တင်ကားကုန်တင်ကားမိသက်ကားလူနာတင်ရင်တွေကအစကားသစ်တွေကိုပဲတင်သွင်းအသုံးပြုဖို့ကန့်သတ်မယ်ဆိုရင်တော့ကားစီးတက်လာပြီးသေယူပို့ဆောင်ရေးဈေးရိတ်စကားတွေလည်းတက်လာနိုင်တာကိုလည်းကားလုပ်ငန်းရှင်တို့ကထောက်ပြပြောဆိုပါတယ်ရှင
်။မတ်သိန်ကီထိုက်ပြောပြသွားတာပါ။ VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
်။ VOE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင့် VOA မြန်မာပိုင်းရဲ့ဗုဒ္ဓဖူးနေ့နဲ့ခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ24 32 40တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
ကျွန်တော်တို့ပြည်ကမ်းပါတီကိုကြည့်ရင်ကျွန်တော်ပြည်တဲ့ဝိနေဝဲမဆာလာပါတီကိုကျွန်တော်တို့နမူနာကြည့်ရပါလိမ့်မယ်ကြာဒီလားအဲ့ဒီတိုင်းလည်းကျွန်တော်တို့ပြည်ကမ်းသောပါတီကလည်းပဲကျွန်တော
်အင်္ဂါနေ့ညတိုက်ရိုက်လေလိုက်စီစစ်မှာအပြည့်အစုံနားဆင်ရမှာပါရှင်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုမန္တန္တာ channel အတူကိုသိန်းထိုင်ကတင်ဆက်မှာပါရှင
်စုကြည် silence and myanmar's future ဒေါ်ဆန်းစုကြည်ရဲ့နှုတ်ဆက်မှုနဲ့မြန်မာပြည်ရဲ့အနာဂတ်ဆိုတဲ့ခေါင်းစဉ်နဲ့ the strange times သတင်းစာမှာဆောင်းပါရှင် steven m kit လေးကရွေးကောက်ပွဲလွန်မြန်မာနိုင်ငံရဲ့အခင်းကျင်းကိုရေးသားထားပါတယ်ဗြိတိရှ်ကိုလိုနီနဲ့ဖက်စစ်ဂျပန်လက်အောက်ကရုံးထွက်ရင်းပေါက်ဖွားလာတဲ့တပ်မတော်ဟာနောက်ပိုင်းမှာတိုင်းပြည်အာဏာကိုနှစ်ပေါင်း60ကျော်ကြာထိန်းချုပ်ခဲ့ပြီးတော့ပြီးခဲ့တဲ့နိုဝင်ဘာမှာတော့အရာရာပြောင်းလဲသွားပြီလို့ဆောင်းပါရှင်ကဆိုပါတယ်နိုဝင်ဘာ6ရက်ရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေတပ်မတော်ကကြောတောင်းနောက်ခံပေးထားတဲ့လက်ရှိအာဏာရကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုမဲအပြတ်သက်နိုင်ရခဲ့တဲ့အတွက်ပြုပြင်ပြောင်းလဲရေးတွေအရှိန်ဟုန်နဲ့ပေါ်လာတော့မဲ့ပုံပေါ်ပေမဲ့လူမှုအနေနဲ့ဘာတမ်းမှမကြားရဘူးလို့ဆိုပါတယ်ရွေးကောက်ပွဲအတွက်စီယုံစင်တုံးကလို့အင်တိုင်းအားလိုက်ပြောဆိုတာမျိုးတွေထက်အတိန်အဆောင်တစ်ခုခုမဖြစ်အောင်ထိမ့်ထိမ့်သိမ့်သိမ့်လှုပ်တာမျိုးတွေကိုသာပို့တွေ့လာရတယ်လို့လည်းဆောင်းပါရှင်ကပြောပါတယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်တဲ့ဒေါ်ဆန်းစုကြည်အနေနဲ့လူ့အခွင့်အရေးကိစ္စတွေကိုလည်းအရင်ကလောက်ပြောဆိုတာမရှိဘူးလို့ဆိုပါတယ်ဒါတွေအားလုံးကိုကြည်ကျင်အပြင် NLD ပါတီအနေနဲ့ရွေးကောက်ပွဲမှာအများစုနဲ့အနိုင်ရခဲ့ပေမဲ့လည်း1990ပြည့်ရွေးကောက်ပွဲမှာအတိမတ်ပြုမခံရဘဲညှင်းပယ်ခံခဲ့ရတဲ့အိမ်မက်တွေဒီတစ်ချိန်မှာလည်းအကောင့်ထဲပေါ်မလာနိုင်သေးတဲ့အရေးလက္ခဏာတွေတွေ့မြင်နေရတယ်လို့ဆောင်းပါရှင်ဟာကောက်ချက်ချရေးသားထားတာကို www.straighttimes.com မှာဖတ်ရှုနိုင်ပါတယ်ရှင
်။ The Diplomat Internet ဆာမျက်နှာမှာတော့မြန်မာနိုင်ငံ Fahrenheit 436ဆိုတဲ့ခေါင်းစဉ်နဲ့အခြေခံဥပဒေပါပုံမှန်တစ်ခုကြောင့်မြန်မာနိုင်ငံရေးမှာခက်ခဲတွေကြုံတွေ့နေတဲ့အကြောင်းရေးသားထားပါတယ်။2008ခုနှစ်ခြေကံဥပဒေရဲ့အားနည်းချက်တွေကိုတစ်ဖက်ကထောက်ပြနေချိန်မှာတစ်ဖက်ကတော့ကာဝယ်ရမယ်ဆိုပြီးပြောနေတာကြောင့်နိုင်ငံရေးချက်တွေကြုံရနိုင်တယ်လို့ဆောင်းပါရှင်ဒေးဗစ်စကော့မက်ဒီဆန်ကအစကြီးရေးသားထားတာပါ။နိုဝင်ဘာရွေးကောက်ပွဲမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတခဲနဲ့အနိုင်ရသွားတဲ့အတွက်ရွေးကောက်ပွဲကအနှင်းထားတဲ့အာဏာရှိနေပေမဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးမှာစစ်တပ်ကသာနောက်ဆုံးဆုံးဖြတ်ချက်ချနိုင်တဲ့သူဖြစ်နေတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုသူကထောက်ပြထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 436 ခရ 2008 ဖွဲ့စည်းပုံအခြေခံဥပဒေရဲ့ပုံမှန်တချို့ကိုပြင်ဆင်ခြင်းနဲ့ဆိုရင်လွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့85ရာခိုင်နှုန်းကျော်ထောက်ခံမှုရရှိဖို့လိုအပ်တယ်လို့သဘောတူပြီးရင်လည်းလူထုဆန္ဒခံယူပွဲနဲ့အတည်ပြုချက်ရယူရမှာဖြစ်တာကြောင့်လွှတ်တော်အတွင်းမှာ25ရာခိုင်နှုန်းနေရာယူထားတဲ့စစ်တပ်မပါရင်မဖြစ်နိုင်တဲ့အခြေအနေမျိုးပါတမတော်ကဝယ်ယူစည်းချုပ်ဘူဂျုံဝချင်းမေအောင်လာရဲ့မကြသေးခင်တုန်းကမီဒီယာတွေနဲ့တွေ့ဆုံမေးမြန်းခန်းတွေမှာအခြေခံဥပဒေကိုလိုအပ်ရင်ပြင်ထန်နေဆိုပေမဲ့တိုင်းပြည်ရဲ့တည်ငြိမ်မှုနဲ့နိုင်ငံရေးအခြေအနေတွေအရတဖြည်းဖြည်းချင်းဖြစ်တဲ့နယ်လို့ပြောဆိုတာကိုလည်းဆောင်းမရှင်ကကိုးကားဖော်ပြထားပါတယ်စစ်တပ်ရဲ့ဩဇာအာဏာကိုအခြေခံဥပဒေနဲ့တင်ချုပ်ထားရုံမကဆယ်စုနှစ်တွေနဲ့ချီပြီးစီးပွားရေးရာခွင့်ရေးတွေရထားတဲ့အတွက်အရသာစစ်စစ်ဆိုရတဲ့တက်လာရင်တောင်းစီးပွားရေးပြည်တွင်းငြိမ်းချမ်းရေးစရာတွေကိုကင်တွယ်ဖို့မလွယ်နိုင်ဘူးလို့ဆိုပါတယ်ရေကောက်ပွဲတွေကျင်းပပြည်သူတို့တော်တော်မှအပြောင်းလဲတွေလုပ်ရမှာပုံမှန်436ကတမတော်ကဝေယူသည်ချက်ကိုအာဏာအနှင်းထားတာပါ။ဒါကြောင့်လဲခြေခံဥပဒေဆိုင်ရာချက်တဲကိုဖြည့်ဆင်းဖို့ကြားလေလေနိုင်ငံရေးအရာမတိမငြိမ်အခြေအနေတွေအချိန်မြင့်လာနိုင်တယ်လို့လဲသတိပေးရေးသားထားတာကိုတော့ thediplomat.com internet စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။အခုနားဆင်ခဲ့ရတဲ့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကို VOA မြန်မာပိုင်းရဲ့တောက်ကြနေ့ညနေခင်းရုပ်သံအစီအစဉ်မှာလဲထုတ်လွှင့်ပေးနေပါတယ်ကြည့်ရှုအားပေးကြဖို့ဖိတ်ခေါ်ပါတယ်ရှင်အခုဆက်လက်ပြီးတော့ဒေါ်လာလတ်တန်တင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရမှာပါရှင
် နဲ့တွင်ပြမယ် idiom အသုံးကတော့
The buck stops here
ဆိုတာပဲဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်က
Pass the buck
ကိုပြန်ပြီးကိုးကားရမယ်ဆိုရင်တော့ဒီနေရာမှာ BUCK buck ကသမင်းဘူး HORN horn ကဥကြိုဆိုတော့ buck hornသမင်းကြိုလို့ဆိုပါလေဒီနေရာမှာ buckhorn knife ကသမင်းကြိုလက်ကင်ရှိတဲ့ဓားပါအဲ့ဒီဓားကိုရှေးအမေရိကန်ကောက်ဘွိုင်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခန့်ရမှာအဲ့ဒီကန်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ် buckhorn knife သမင်းကြိုလက်ကင်ရှိတဲ့ဓားကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလို့ဒါဖြစ်ပါလေဒါကြောင့်မို့ buckhorn အတူကို buck ဆိုပြီးတော့သုံးတာဖြစ်ပါလေidiom သဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ် The buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝန်ရှိတယ်ဆိုတာကိုညီညွန်းပြောဆိုတာဖြစ်ပါတယ်ဒီသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါသူကသူ့ရဲ့ဇပွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါတယ်ဆိုလိုတာကတော့နိုင်ငံမှာဖြစ်သမျှဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ဒါကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောခဲ့မှာထိုစဉ်သမ္မတထရူမန်ကဒီအသုံးကိုညှိနှွမ်းခဲ့ပါတယ်ဒီအသုံးနဲ့ပတ်သက်လို့ဂျော့ဂျ်လိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The president whoever he is has to decide the buck stops hereNo one else can do the deciding for him. That's his job.
သမရဟာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြတ်ပြရမယ့်တာဝန်ဟာသူ့မှာပဲရှိပါတယ်။ဘယ်သူကမှသူ့ကိုယ်စားမဆုံးဖြတ်ပြနိုင်ပါဘူး။အဲ့ဒါသူ့ရဲ့တာဝန်ပါလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The president, whoever he is, has to decide the buck stops here.No one else can do the deciding for him. That's his job.
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ?
The buck stops here.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်းတင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းရေဒီယိုကနေနားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့တနင်္လာနေ့ညနေခင်းရုပ်သံအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုနိုင်ကြပါရဲ့ရှင်။အခုဆက်လက်ပြီးတော့ကိုအောင်လွင်ဦးတင်ဆက်တဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပ
ါ။ဟောရှင်များခင်ဗျာဒီနိုဝင်ဘာလရွေးကောက်ပွဲမှာအရင်းနှိမ်သွားတဲ့အာဏာရပြည်ခံဖြိုးပါတီနေနဲ့မကြာခင်အစိုးရနဲ့လွတ်တော်နေရအများစုကိုလက်လွတ်ရတော့မှာဖြစ်ပါတယ်။ပါတီဝင်တန်းနဲ့ခြေရှိတဲ့ပါတီတခုအနေနဲ့ပြည်ခံဖြိုးပါတီဟာမြန်မာနိုင်ငံရေးမှာအခိုင်အမာဆက်လက်ရပ်တည်နိုင်မယ့်အခြေအနေတွေရှိသေးရဲ့လားတဖြည်းဖြည်းမှိမ့်မိန်သွားတော့မှာလားဆိုတာကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။အရင်ဆုံးကတော့ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့တက်ချက်တွေကိုကျွန်တော်တို့ကြားချင်ပါတယ်။ပြည်အောင်စုချမ်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်မောင်ဦးကိုလည်းကျွန်တော်တို့ဆွေးနွေးဖို့ဖိတ်ခေါ်ထားပါတယ်။ဦးတင်မောင်ဦးအနေနဲ့ကတော့ပါတီကိုကိုစားပြုပြီးပြောမှာမဟုတ်ဘဲနဲ့တူတူချင်းရဲ့သဘောထားကိုဆွေးနွေးမှာဖြစ်ပါတယ်။ဆိုတော့ဦးတင်မောင်ဦးကိုပထမဆုံးမေးချင်ပါတယ်ခင်ဗျာဒီအာဏာရပါတီအဖြစ်ကနေလက်လွတ်ရတော့မှဒီပြည်ခိုင်ပြိုးပါတီရဲ့အနာဂတ်နဲ့ပတ်သက်လို့ရေဝီရဘလို့များသုံးသပ်မိပါသလဲခင်ဗျာ
ကျွန်တော်တို့ဒီပြည်ခိုင်ပြိုးပါတီကအမှန်တကယ်တော့1993ခုနှစ်ကအပြည့်အစုံတည်ထောင်ခဲ့တဲ့အဖွဲ့အစည်းပေါ့လေအဲ့ဒီကနေ2010ခုနှစ်ကောက်ပဲနေမှာပါတီလေးနဲ့ကြောင်းလာတာဖြစ်ပါလေအခုဒီကာလာဘဲမှာလေပါတီရအခြေခံအဖြစ်တော့အလိုမြမဇူရာကိုဝင်ကြီးခိုင်မှမဟုတ်အလွားကောင်းတဲ့ပါတီဖြစ်တာကိုလေ့လာတွေ့ရှိရပါတယ်ဒါတော့အသေးဘဝကအခြေကကြားနေတဲ့ကာလဖြစ်ပြီးတော့ပါတီပြောင်းလဲတဲ့အခါမှာဒီပါတီဝင်တွေမှာပါတီတွေနဲ့စောင့်ဆောင်တယ်လို့ယူပြီးအပြေဝမရှိသေးတဲ့အားလို့ကျွန်တော်ရှိလာတွေ့ရပါတယ်။ဒီနေ့2030နေ့2015အတွင်းမှာအမှန်တကယ်သာပါတီရဲ့စီးလုံးနေမှုအပြေဝဆိုရင်တော့ဒီလိုအခြေအနေမျိုးဖြစ်နေမှုလို့ထင်ပါတယ်။အခု2015ရွေးကောက်ပွဲမှာဆုံးရှင်းသွားတယ်ပတ်သက်လို့လေပါတီနည်းပြန်လည်ပြီးတော့သူတို့ပြုပြရမယ်နေတာအများကြီးလိုလာတွေ့ရပါတယ်။ဒီနေ့မှာတော့ form လို့လို့တော့မရတော့ပါဘူး။လောကမှာတော့ regenerate ရိုးစက်တဲ့မျိုးမျိုးပြီးတော့လောကမှာအနေနဲ့ဖြစ်နေတယ်လို့ပြန်ပါတယ်။
โอเคเจ๊ซูပါကျွန်တော်တင်းစာဆရာဦးစီသူအောင်မြင်လဲဆွေးနွေးပွဲအတွက်ရောက်နေပါတယ်ဦးစီသူအောင်မြင်အမြင်ကိုလဲကျွန်တော်ကြားချင်ပါတယ်ဆိုတော့ဆရာဒီအာဏာရပါတီဖြစ်ကနေလက်လွတ်ရတော့မှဒီပြည်ခံပြိုးပါတီရဲ့အနာဂတ်နဲ့ပတ်သက်လို့ရေဝီရဘလို့များခံမှန်းမိပါတယ်လဲခင်ဗျအ
ဲဒီပါတီနဲ့ပတ်သက်ရင်ဟိုကျွန်တော်တို့ဟိုကိစ္စတစ်ခုကိုတုံ့ပြန်တဲ့စီမှာဟိုမမှန်ကန်ကန်နဲ့အာမနာတန်းပြောဖို့တော့လိုပါတယ်စပြီးတော့တတိတဲကလေးကမမှန်ခဲ့တဲ့ပါတီပါစပြီးတိဆောက်ရှင်ကိလို့ကလေးကူကအရေးရှိအနာရှင်တွေကဖွဲ့စည်းပုံခြေကဥပဒေ2008ကိုသူတို့စိတ်ကြိုက်ရေးဆွဲပြတ်ထားတယ်။အဲဒီမှာဟိုဘာတစ်ချက်ထည့်သွင်းထားသလဲဆိုတဲ့အခါကျတော့တမရကာကွယ်ရေးဦးစီးချုပ်ကနေပြီးတော့မှအဲဒီတော်စုအစိုးရစစ်တော်ထဲမှာအဲတမရက25ရက်ကနေဆက်သွင်းဖို့ရှိတယ်။အဲဒီ25ရက်ကနေကသူကလုံနိုင်တယ်ရတော့အများကြီးပေါ့နော်။ဒါပေမဲ့အဲဒီမှာအရေးကြီးတဲ့တစ်ချက်ကအမှဘာပါသလဲဆိုတော့တမရရွေးချယ်တဲ့စီမှာသူက25ရက်ကမဲပေးဖို့ရှိနေတယ်။အဲဒီတော့သမရကိုရွေးချယ်ခွင့်ရပြီဆိုရင်တန်းပြီမှာအစိုးရဖွဲ့ခွင့်ရမယ်တန်းပြီကိုစီမံခန့်ခွဲအုပ်ချုပ်ခွင့်ရမယ်ဆိုတဲ့သဘောကရှိတာဟုတ်အဲ့တော့အဲ့ဒီအအတွက်ကိုအထောက်အပံ့ဖြစ်ရအောင်ဆိုပြီးတော့မှဒီစစ်ဘုတ်ချုပ်ကြီးကပဲဟိုဖန်တီးထားတဲ့ပါတီတစ်ခုကိုတန်းပြီရဲ့ဘန်ဒါငွေအရင်မိအကုန်လုံးသာထုတ်ပေးပြီးတော့မှဒီကံပြိုးပါတီဆိုတာကိုဖွဲ့စည်းလိုက်တယ်ဖွဲ့စည်းပြီးတော့မှဒါစစ်အာဏာရှင်တွေကမှာကြားသွားတဲ့သဘောကတော့အေးမင်းတို့တွေယူကောက်ပွဲမှာ34ရာခိုင်နှုန်းလောက်တော့ရအောင်ပြန်ရအဲပြန်လာလို့ရတယ်ဆိုရင်စစ်တော်ထဲမှာရှိနေတဲ့ဒီအမတ်25ရာခိုင်နှုန်းနဲ့ပေါင်းပြီးရသမရတယောက်ကိုတင်နိုင်မယ်အစိုးရအဖွဲ့ကိုဒါဖွင့်နိုင်မယ်ဆိုပြီးတော့မှတိုင်းပြည်ကိုဒီစစ်ဘုတ်ချုပ်ဒီစစ်ဘုတ်ချုပ်အဟောင်းနေရာပဲဒီစစ်ပြည်နေရာပဲအစီအစဉ်အုပ်ချုပ်လို့ရအောင်ဟိုလွဲမှားတဲ့မကောင်းတဲ့ကြံစည်ချက်တွေနဲ့ဟိုစီစဉ်မှုကနေပေါ်လာတဲ့ပါတီဖြစ်နေတယ်အဲတော့တတိမမှန်တဲ့အခါကျတော့အခုလိုတကယ်တကယ်ဒီလေတောက်ခံမှုကိုရရတော့မယ်ဆိုတဲ့အခါကျတော့အားလုံးကိုသူတို့ဆုံးရှုံးသွားတာပဲအဲ့တော့အဲ့ဒီကနေစပြီးတော့ပြန်စေးစားတော့မှကဒီပါတီကဘယ်လိုလုပ်ကြမှာလဲဒီပါတီကဒီလူထောက်ခံမှုရအောင်လုပ်မှာလားဒါမှမဟုတ်ရင်တမလို့ဒါကကွေဦးကြီးချုပ်ကနေပြီးတော့ထည့်ထားတဲ့တမလို့အမတ်တွေနဲ့ပေါင်းပြီးတော့မှဒီအာဏာရအောင်ကြံစီမဲ့အဖွဲ့အစည်းမျိုးလားဘယ်လိုလုပ်မှာလဲဆိုတဲ့ဟာမျိုးကိုစီစီချာချာသုံးသပ်ပြီးတော့မှသာလေဒီပါတီကနိုင်ငံပါတီတခုစီပြန်ရှင်းလာနိုင်မယ်လို့ထင်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ဒေါက်တာရှင်တချို့လည်းရှိနေပါတယ်။အရင်ဆုံးကတော့ကျွန်တော်ကိုတင်ထေးဝင်းဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံကပါကိုတင်ထေးဝင်းရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ပြည်ခမ်းပါတီကိုကြည့်ရင်ကျွန်တော်ပြည်တဲ့ဦးလေးဝဲရဲ့မဆာရပါတီကိုကျွန်တော်တို့နမူနာကြည့်ရပါလိမ့်မယ်ခင်ဗျာ။ဒီလားအဲ့ဒီတော့လည်းကျွန်တော်တို့ပြည်ခမ်းပြောပါတီကလည်းပဲကျွန်တော်တို့တောင်းဖို့ငါတော့ကျွန်တော်93နဲ့ဒီကျွန်တော်တို့စတင်ပြီးတော့အသေးသေးနဲ့ဖွဲ့စည်းခဲ့တယ်သို့တော်လည်းအခုကျွန်တော်တို့ပါတီချင်းနဲ့9နှစ်ရပ်တည်တယ်အဲဒီတော့ဒီရပ်တည်တဲ့အင်အားလည်းပဲပါတီပြည့်ရောက်သွားတော့မှအင်အားမရှိတော့ဘူ
းဟုတ်ကဲ့ကိုတင်ထေးဝင်းရဲ့ကျေးဇူးပါကျွန်တော်တို့နောက်တက်ဒီထိုင်းနိုင်ငံမှာပဲကျွန်တော်တို့ဒီဆွေးနွေးပွဲပါဝင်မှုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တယောက်ကိုလည်းအလှည့်ပေးခြင်းပါတယ်ကိုအောင်မှုဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဘလိုပဲဖြစ်ဖြစ်လေဒီ Chef Force ဆိုတဲ့အဖွဲ့ကတော့ကျွန်တော်တို့သူတို့ကအင်းနဲ့အားနဲ့အဖွဲ့အစည်းနဲ့လှုပ်ထားတဲ့အတွက်ကြောင့်အလွယ်တကူဒီ9နှစ်အတွင်းမှာတော့ပျောက်ပြက်ဖို့မလွယ်ဘူးဗျ။နောက်9နှစ်မှာလည်းသူတို့ကဆက်ပြီးတော့တိုင်းငံပါတီတည်းရဲ့အနေနဲ့ပဲဖြစ်ဖြစ်သို့မဟုတ်လည်းသူတို့ကလက်ရှိအနာကိုပြန်ပြီးတော့ရအောင်လို့တော့သူတို့ကတော့ဖန်တီးလိုက်မယ်လို့ကျွန်တော်ထင်တယ်ဗျ။ဟု
တ်ကဲ့ကျေးဇူးပါကိုအောင်မွေး။ဟု
တ်ပါပါခင်ဗျာ
။ဟုတ်ကဲ့ပါ။အမေရိကန်ပြည်အောင်စုကကိုလမောင်လည်းဆွေးနွေးပွဲအတွက်ရောက်နေပါလေ။ကိုလမောင်လည်းဆွေးနွေးလို့ရပါတယ်ခင်ဗျာကိုလမောင်အမြင်ရော
။2008ဟလာဖွဲ့စည်းပုံနဲ့25ရာခိုင်နှုန်းရှိတဲ့စစ်တပ်အစိုးရနဲ့ဟလာစစ်တပ်အစိုးရဆိုတာအရင်ဦးစားရှိဆိုရပါဗျာ။အဲဒီကနေပြီးတော့ဆင်းသက်လာတဲ့အခုဟိုဗကြိုမင်းအောင်နိုင်လို့စစ်တပ်နဲ့ရခိုင်ရေးဆိုတာကဟိုအော်တကောင်းလည်းပါမဟုတ်ဗျာနှစ်ခုတစ်စိတ်မိမဖြစ်လိုက်ရောကြာပြီအဲ့လိုနှစ်ခုတစ်စိတ်ပါကျန်းခွန်းကိုသွားလိုက်ဟာလာကျန်းခိုင်းကိုသွားလိုက်စစ်တပ်တဲ့ပြန်လာလိုက်စစ်တပ်သွားလိုက်ကျန်းခိုင်းပြန်သွားလိုက်ဆိုတော့ဒီဥစ္စာကတော်တော်လေးတော့နေဖြစ်မှာမဟုတ်ဗျာအဓိကကတော့ပူပေါင်းဆောင်ရွက်ဖို့ပဲကျွန်တော်တိုက်တွန်းနေတယ်ပူပေါင်းဆောင်ရွက်ကြပါအဥရှိမန်းတို့ဦးအောင်ကိုတို့ကဦးအောင်ကိုတို့လိုပုံစံမျိုးနဲ့ပူပေါင်းဆောင်ရွက်ကြရင်ဖြစ်အားလုံးတိုင်းပြီးတော့ကောင်းမယ်လို့ပဲမြင်ပါတယ
်
အန်ဒီလည်းဒီလမ်းတော့ဒီအခုတော့မှဒါအန်ဒီဆောင်မှဒါဟိုအာနာမရသေးဘူးလားငွေနေဒီမင်္ဂလာဆောင်နေတဲ့ကိုလုံးလေးထားလေအောင်လိုက်လာပြီ
အဲ့တော့
ဒါတောင်ဝင်ရရစရာတွေပါဗျာကျေးဇူးပါပ
ါဟုတ်ကဲ့ကျေးဇူးပါကိုလာမောင်ရေဆိုတော့ဒီလူလူအနေနဲ့ကတော့ဒီပြည်ခံပြိုးပါတီရဲ့ NLD ပါတီကိုပိုချဲ့လို့သာထောက်ခံမှုထောက်ခံမဲ့ပေးခဲ့ရဆိုတော့ဟိုသိကြပါလေဒါတော့ကျွန်တော်ထင်ပါတယ်ဥတ္တမဦးလို့ဒီပြည်ခံပြိုးပါတီရဲ့ပုံကိုရအောင်ပါပဲလက်ခံလိုက်မယ်လဲထင်ပါတယ်ဒါပေမဲ့ NLD အစိုးရတက်လာတဲ့အခါမှာရောစောင့်ကြည့်ရထောက်ပြရလို့ဖို့ဒီဟိုအတိုက်ခံနိုင်ငံအင်အားစုအနေနဲ့မရှိသင့်ဘူးလားတကယ်လို့အတိုက်ခံအင်အားစုအနေနဲ့ပြည်ခံပြိုးပါတီရဲ့ဆက်ရက်တည်သွားမယ်ဆိုရင်ရောလူလူထောက်ခံမှုရအောင်ဆိုရင်အခြေခံအားဖြင့်ဟိုတကယ် ဟိုပထမဆုံးဦးစားပေးနေတဲ့ပြင်ဖို့ဆိုရင်ပြည်ခိုင်ဖြိုးပါတီကဘာတွေပြင်ဖို့လုပ်မလဲဥတည်မအောင်သဘောထားဆွေးနွေးပါအောင်ခင်ဗျာ
နံပါတ်၁ကတော့ခုနဆွေးနွေးသွားတဲ့ပုဂ္ဂိုလ်အလုံးရဲ့ဆွေးနွေးချက်တွေကိုကျွန်တော်အကျိုးဆိုပါတယ်အလုံးရဲ့မှန်ကန်မှုတွေရှိပါတယ်ကျွန်တော်တို့ဒီပါတီအနေနဲ့ကစတင်ပေါ်လာတဲ့ infrastructure မကောင်းဘူးဆိုတာလည်းလက်ခံပါတယ်ဒါကြောင့်ဒီပါတီကနိုင်ငံတစ်ခုရဲ့ဒီမိုကရေစီသွားမယ်ဆိုရင်တော့ကျွန်တော်တို့ပါတီကြီးတစ်ခုအနေနဲ့တော့အရင်စစ်မှန်တဲ့ဒီမိုကရေစီပေါ့အလုံးအကျဉ်းရှိနေပါလေ။ဒါကြောင့်အတိုက်ခံပါတီများရှိဖို့လိုပါလေ။ဓမ္မပို့ပြီးတော့တိုးတက်မှာဖြစ်ပါလေ။ကျွန်တော် NLD နိုင်တဲ့အတွက်လည်းကြိုးလိုပါလေ။အဲ့တော့ကျွန်တော်တို့လာမယ့်ကာလမှာဒီပါတီအနေနဲ့ကျွန်တော်တို့အခြေခံဆက်ပြီးတော့ပြင်မလာလေ။ခုနဆွေးနွေးသွားတဲ့လူတွေအားလုံးရဲ့အဖြစ်ချုပ်ပါတော့တတိမကောင်းဘူးလို့ပြောတော့တာဖြစ်ပါလေ။ဒါကိုလည်းကျွန်တော်လက်ခံပါလေ။ကျွန်တော်တို့ပါတီဘင်းမှာမြို့နယ်ရပ်ကွက်ကြီးရခေါင်းဆောင်များကအတားအကျိုးဒီမှာများခြင်းအကြီးအသေးသမမီချင်းတွေရှိတာကိုလည်းနေလာတွေ့ရှိရပါတယ်။ဒါကြောင့်နံပါတ်၁အတိုက်ခံအင်အားတွေနိုင်ငံမှာလိုပါတယ်။အတိုက်ခံဆိုတာကျွန်တော်ပြောသလိုအနာရပါတီကိုဖန်ဆင်းတိုက်တဲ့ပါတီမဟုတ်ပါဘူး။အားလုံးနိုင်ငံတော်အတွက်အကျိုးပြထုံးမဲ့လုပ်ငန်းတွေလုပ်ဖို့လိုပါတယ်။ဒီအတွက်ကျွန်တော်တို့ပါတီကအခြေခံဆိုပြီးတော့ပြင်ပြီးတော့အင်တိုင်းအားတိုင်းနဲ့လုပ်မှာလုပ်ရမှာဖြစ်ပါတယ်။နောက်တစ်ခုကတော့ခုနဆွေးနွေးနေတဲ့မှာပါတဲ့ဒီမိုကရေစီအရေးဖြစ်ပါတယ်။ချက်ချင်းကြီးတော့ရအောင်ပြည်ဒီမိုကရေစီမရနိုင်ပါဘူး။နိုင်ငံတကာဆိုင်လုံးရလေတပြေးပြေးနဲ့ကျွန်တော်တို့ရှင်းသွားတဲ့အနေသားဖြစ်ပါလေ။တမတော်အနေနဲ့ကရခိုင်ကလာတော့ကဒီဒီမိုကရေစီလမ်းကြောင်းပေါ်တက်ချင်လို့သာဖွဲ့စည်းပုံစတင်လာတာဖြစ်ပါလေ။ဒီကဲမှာအားနည်းတဲ့ဒီအများကြီးရှိပါလေ။ဒါကိုလည်းကျွန်တော်တို့ပါတီဘက်ကပဲဒီနေ့စတင်ပြီးတော့ပြင်မှုဆောင်ရွက်ခဲ့ပါလေ။အောင်မြင်မှုအတိုင်းအတာတစ်ခုတည်းလေးကြပါလေ။ဒါတွေကိုဆက်ပြီးတော့နှုတ်ပါမယ်ဆိုရင်နိုင်ငံနဲ့နိုင်ငံသားတွေအကျိုးရှိမယ်လို့ယူကြည်ပါလေ။
ဟုတ်ကဲ့ကျေးဇူးပါဦးတမောင်ဝေးဆွေးနွေးပွဲအတွက်ပို့ထားတဲ့စာရည်လည်းရှိနေပါတယ်မနှမ်းလောင်ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ရှင် VOA ပရိသတ်တူဆိုပြီးတော့စာရှည်ကြီးတစ်စောင်ပေးဖို့ဆွေးနွေးထားတာကိုကောင်းတော့ဖော်ပြရမယ်ဆိုရင်တော့ကြံ့ခံရေးပါတီရှုံးရတာဟာလူထုအပေါ်ဖိနှိပ်မှုတွေအခွင့်ထူခံနာတွေကြောင့်ဆိုပြီးတော့အချက်ပေါင်း၁၇ချက်နဲ့ရေးထားပါတယ်ဒါတွေကိုပြုပြင်ဖို့ဆိုရင်တော့ကြံ့ခံရေးနာမည်ပြောင်းရမယ်အောက်ခြေကနေထိပ်ပိုင်းအထိလူအပြောင်းလဲတွေလုပ်ရမယ်အထူးသဖြင့်အယိုးဆွဲနေတဲ့အကျင့်ဆိုးစိတ်ဓာတ်ဆိုးတွေပြောင်းရမယ်အောက်ခြေမှာလည်းဖဲတိုင်းခြေတိုင်းနှလုံးတိုင်းမုတ်ရစေးတိုင်းအခွန်ရှောင်းတဲ့အခွင့်ရေးသမားတွေမဖြစ်ဖို့လိုပါတယ်လို့ဆွေးနွေးထားပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ဒီမှာမိထီလာမျိုးကဥစိမ်မော်ရဲ့စာလည်းဖြည့်နေပါသေးတယ်သူကတော့ဒီ2008ခုဖွဲ့စည်းပုံအခြေခံဥပဒေကိုဒီမိုကရေစီစံချိန်စံညွှန်းနဲ့အညီပြင်ဆင်ပြောင်းလဲမှုမပြုနိုင်သေးသေးရွေးတဲ့ကြံ့ခိုင်ရေးပါတီကရွေးဟိုပြောင်းလဲသွားမှာမဟုတ်ဘူးတဲ့အခိုင်အမြဲယက်တီနေမှာဖြစ်ပါတယ်2008ဖွဲ့စည်းပုံကပေးထားတဲ့အာဏာနဲ့ယက်တီနေတဲ့တပ်မတော်ကနောက်ခံပေးနေသေးရွေးလဲတည်ရွေးမိမ့်မိန်သွားမယ်မဟုတ်ပါဘူးတဲ့ငွေချေးဥစ္စာတနာရှိနေသေးတာနဲ့အမြဲစီဝင်းအင်အားကိုလည်းနှီးမျိုးစုံနဲ့ကြိုးပမ်းနိုင်တဲ့အတွက်လဲကြာဆုံးသွားမှာမဟုတ်ပါဘူးတဲ့ပြည်သူအများစုရဲ့အချစ်ယုံကြည်မှုအားပေးထောက်ခံမှုမရနိုင်သေးတဲ့တိုင်အောင်နဲ့ပါတီကိုပြုပြင်ပြီးလူပြောင်းမှုမူပြောင်းမှုတွေရေရှိအောင်နိုင်ရေးပြူအောင်ရေးဆွဲအကောင့်တွေဖော်ပြီးပြည်သူထောက်ခံမှုရအောင်ကြိုးပမ်းနေတာဖြစ်တာကြောင့်လဲဆက်ပြီးတည်တံ့ခိုင်မြဲနေလေအောင်မယ်ဆိုပြီးတော့သူကဆွေးနွေးထားပါတယ်ခင်ဗျာနောက်ဆုံးစာတစ်စောင်ရှိပါသေးတယ်နားလောင
်ဟုတ်ကဲ့သူကရန်ကုန်ကအန်ကယ်ထွန်းဆိုတဲ့သူပါသူရေးထားတာက2016ခုနှစ်အစိုးရတက်လက်တက်လာပြီးနောက်ပိုင်းကြံ့ခိုင်ရေးပါတီဟာဆက်လက်ရှင်သန်ရပ်တည်နိုင်ဦးမှာလားဒါမှမဟုတ်ရခင်တဆညာပါတီလိုပဲတဖြည်းဖြည်းမိမ့်မိန်ပြောက်ွယ်သွားမှာလားဆိုရင်အောက်ပါအကြောင်းနဲ့ကြောင့်တဖြည်းဖြည်းမိမ့်မိန်ပြောက်ွယ်သွားမယ်လို့ယုံကြည်ပါတယ်ဆိုပြီးရေးထားပါတယ်ရှင်နံပါတ်၁ကတော့ပါတီနှစ်ခုလုံးဟာစစ်အစိုးရတွေကမွေးဖွားပေးလိုက်တဲ့ပါတီများဖြစ်ကြခြင်းနံပါတ်၂ကပြည်သူလူထုအကျိုးထက်စစ်အစိုးရရဲ့အာဏာတည်တံ့ခိုင်မြဲစေရန်တိုးတက်ကြေပြန့်လာစေရန်ဦးစားပေးလှုပ်ရှားခြင်းနံပါတ်၃ကစစ်အစိုးရကိုစားပြည်သူလူထုအပေါ်ဝိုင်းဝန်းဖိနှိပ်ခြင်းအနိုင်ကျင့်ခြင်းမတော်လနိုင်အောင်ဖြိုခွဲခြင်းနံပါတ်၄ကပြည်သူလူထုရတဲ့ရထိုက်တော်အကျိုးခံစားခွင့်များကိုရယူခြင်းအထက်သို့ဆက်သခြင်းတို့ကြောင့်ပြည်သူလူထုရဲ့ချစ်ခင်လေးစားမှုကိုမရဘဲနဲ့အမုန်းတရားနဲ့ယွံ့ကြောက်မှုကိုသာရခြင်းတို့ကြောင့်၎င်းတို့သည်ပြည်သူအကျိုးကိုကာကွယ်စောင့်ရှောက်ကြီးပွားတိုးတက်စေမိဒီမိုကရေစီစနစ်ကိုဆန္ဒပြင်းပြစွာလိုလာတော့ပါတီတစ်ခုအဖြစ်ရပ်တည်လိမ့်မည်ဟုပြည်သူများကမယုံကြည်ခြင်းလောလောဆယ်ရင်းနဲ့တပ်မတော်ကလည်းနိုင်ငံရေးမှတဖြည်းဖြည်းဆုတ်ခွာနိုင်ရာသို့အတွက်ကြောင့်ကြံ့ခိုင်ရေးပါတီမှာယာယီသဘောနှောက်ချန်တက်ခဲ့လို့ကြမ်းရှိနေဦးမည်ဖြစ်တော့လဲတဖြည်းဖြည်းမဲမိန်ပြက်ကွက်သွားလိမ့်မည်ဟုယုံကြည်ပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာတချိန်တည်းမှာပဲဒီလက်ရှိရှိနေတဲ့ဒီပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တွေအနေနဲ့ရောသူတို့ရဲ့နိုင်ငံရေးအနာဂတ်တွေအနေနဲ့ရောဘာတွေများဖြစ်လာနိုင်လဲဆရာဦးစီစုအောင်မြင့်ရဲ့သဘောထားဆွေးနွေးပြပါဦးခင်ဗျာ
ဟိုဒီပါတီတစ်ခုအနေနဲ့အခုကျွန်တော်တို့မျိုးပေါင်းထုတ်ရမှာကဒီပီကန်ပြုတ်ပါတီကဟိုဒီဘာကိုဆက်ပြီးတော့မှအရှိကိုသွားမလဲပေါ့နော်အခုရှေ့မှာဟိုလာတော့မဲ့
အနာဂတ်ကဒီမိုကရေစီနိုင်ငံရေးကပို့ပြီးတော့အလေးကဲလာမယ်ဆိုတဲ့ခါကျတော့သူဟာဟိုမဲရဖို့လိုလာတယ်ပြည်သူလူထောက်ခံမှုရဖို့လိုလာတယ်ဆိုရင်သူ့ရဲ့ခုနကတော့စပြီးတော့မှဟိုတီဆောက်လာတဲ့ပုံစံနဲ့အကုန်လုံးကိုသူကကြောင်းနေမှရမယ်တော်တော်တော့မလွယ်ဘူးအဲ့ဒါဘာလဲဆိုတော့ငကူတော့ဖွဲ့စည်းထားခြင်းတော့ကတမတော်အရာစုနဲ့ပူးပေါင်းပြီးတော့မှအာဏာယူမယ်ဆိုတဲ့ဟာမျိုးကိုသူလုံးဝသူကဖြစ်ဖို့လိုတယ်အထူးသဖြင့်ဆိုရင်တော့တမတော်ကိုဒီမိုကရေစီနိုင်ငံကိုရောက်အောင်တွန်းတင်တဲ့စီမှာဒီပါတီကလည်းပါတော့မှသာပြည်သူလူကဒီပါတီကိုအညီအကြီးရှိမှာဖြစ်ပါလေဒါကြောင့်မလို့တမောက်ဆုံးသူလုပ်ဖို့လိုတာတမတော်နဲ့သူဟာအဆက်ဖြတ်ဖို့လိုပါတယ်ပြီးတော့မှတမတော်ဘက်ကလည်းတမတော်ကထွက်တာနဲ့ဒါပြည်ခိုင်ရေးပါတီကိုတွားတယ်ဆိုတဲ့ပုံစံမျိုးတွေနဲ့အဲ့ဒီတိုင်းကိုတိဆောက်ထားတဲ့ဟာကအဲ့ဒါကိုလည်းဒီပြုပြင်ပြောင်းလဲတာမလုပ်ဘူးဆိုရင်ဒီပါတီနဲ့တမတော်ပူးတွဲပြီးတော့မြင်နေမယ်ဒီပါတီကဒီမိုကရေစီကိုတွားတာမဟုတ်ဘူးဟိုတမတော်နဲ့ပူးပေါင်းပြီးတော့ပဲတွားတယ်ဆိုတဲ့ပုံစံမျိုးတွေမြင်နေမယ်ဆိုရင်အဆင်မပြေဘူးအဲ့ဒီကနေစပြီးတော့မှသူပြောင်းရမယ်ပြောင်းပြီးတဲ့ခါကျတော့မှတကယ်တကယ်ပြည်လူထုပါတီဖြစ်အောင်ဒီလုပ်နိုင်မယ်ဆိုရင်တော့ဒါတဖြည်းဖြည်းနဲ့တွားရမယ်ဒါတော့မှတတော်ကိုမလဲပါဘူးဘာဖြစ်လို့လဲဆိုတော့သူ့တိဆောက်ထားတဲ့ပုံစံကမမှန်တဲ့ခါကျတော့ဒီအာဏာရှင်တွေအောက်အဆိုးပြီးတော့မှအာဏာရှင်တွေတူတိုင်းကဟုတ်ပြီလေရွေးကောက်ပွဲမှာတော့မနိုင်ဘူးဆိုရင်ဒီမိုကရေစီခေတ်မှာလုပ်မဲ့ရွေးကောက်ပွဲမှာဆိုရင်သူကအဝေးကြီးဖြစ်သွားပါလိမ့်မယ်အဲ့ဒီတော့ဟိုသူလက်ရှိခေါင်းဆောင်တွေပြည်ပြည်ချာစဉ်းစားဖို့လိုပါတယ်တိုင်းပြည်ပါဒီမိုကရေစီသွားဖို့အတွက်ကိုအတောင့်တနေရာကနေပြီးတော့မှအချိုးပြည့်တဲ့ပါတီဖြစ်ချင်တယ်ဆိုရင်တော့ပထမဆုံးလောက်ရမှာကတော့ဒီကိုချိထားပြီးသားဂျန်လူဝါဒတွေအကုန်လုံးကိုချိဖျက်ရမယ်ပြီးတော့မှဆက်မတော်လည်းအဆက်ဖြတ်ရမယ်အဲ့ဒါလို့စတဲ့အခါကျတော့မှသာဒီလူတွေရဲ့ယုံကြည်မှုကိုနည်းနည်းပပအထက်လျောက်ရပြီးတော့ပါတီတစ်ခုအနေနဲ့သူရည်တည်နိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဥတ္တမအူအစီအစဉ်အဆုံးမသက်ခင်မှာကျွန်တော်မေးချင်တာတခုကတော့ဆိုတော့အခုအစင်လာသွားနေတဲ့ပုံစံကတော့ဘယ်လိုမှထောက်ခံမှုမရနိုင်ဘူးဆိုတော့ဒီအစင်လာနေခွဲထွက်ဖို့ရောပါတီတွင်းမှာမြန်မြန်ဆဆရှိရလားခင်ဗျာ
ဘုနာအူစီတော်ကြီးထောက်ပြတဲ့ချက်လေကျွန်တော်လက်ခံပါတယ်ဒါကြောင့်လဲဆိုပြီးခဲ့တဲ့ရေကောက်ကမှာကျွန်တော်တို့ကိုယ်တိုင်ရှုံးခဲ့ခြင်းအကြောင်းတရားမှာအဲ့ဒီအကြောင်းတရားတွေပါပါတယ်ဒါတော့ပါတီကိုရင်းရှင်းရှင်းတမ်းဖို့ဆိုရင်အခုဆွေးနွေးသွားတဲ့လူတွေရောစာမပါတဲ့အချက်တွေရောပါတီမှာရှိတဲ့တာဝန်ထမ်းဆောင်တွေအကြီးကြီးများပြန်လည်လေ့လာဖို့လိုပါတယ်ပါတီတစ်ခုကဒီလိုနဲ့ဝေးလို့မရပါဘူးဒီလိုလိုချက်ကိုအမှန်တကယ်သိဖို့လိုပါတယ်ပါတီနဲ့ဝင်လာတဲ့ကအခုလာပါပြီးတဲ့စနစ်မျိုးတွေတောင်းလို့နဲ့ join နဲ့စနစ်တွေဒါတွေနဲ့ပြန်လည်လေ့လာမှုသက်ပြီးတော့ရင်းရှင်းအနာဂတ်မှာပါတီရှင်သန်ဖို့တည်းဆိုရင်တော်တော်ကြီးကိုကြိုးစားပြီးပြင်မာတာလေကျွန်တော်တို့အတိုင်းအတာတစ်ခုတောင်းပြန်လာမှာဖြစ်ပါတယ်ဒါမဲ့2019 2020ကြားကြပါပါလေဒါတွေကိုအိုးအောက်ခြေရနေရက်ွက်ခြေရစီယုံကြီးဘူးအစင်းကပါဒီတူကမကြိုက်တော့ဘူးဆိုတာလည်းအမှန်ဖြစ်ပါတယ
်
မျိုးနေအသွေးမျိုးတွေကိုလည်းတော်တော်များများမျိုးနေတယ်လက်မခံတော့ဘူး
ဟုတ်ကဲ့ဆရာဦးတမဦးကျွန်တော်စီစဉ်ရလဲအချိန်ကတလောက်ပဲရတဲ့အတွက်ကျေးဇူးထူးတင်ပါတယ်ခင်ဗျာပါဝင်ဆွေးနွေးပေးတဲ့ပြည်ခံပြိုးပါတီရဦးတမဦးသတင်းစာဆရာဦးစီတော်အောင်မြင့်နဲ့အချက်ပါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်များအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဒါကတော့ကိုအောင်လင်းဦးတင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ပါရှင်ထုတ်လုပ်သူကတော့မဆုမမဒီကနေ့ညပိုင်းအစီအစဉ်မှာလဲဥကြော်ဇန်တာရဲ့မြမအရေးတုံသက်ချက်ကဏ္ဍကိုနားဆင်ရမှာပါပုတ်တပုနေ့နေနဲ့ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံဟာကုလသမဂ္ဂလုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်တော်တော်များများနဲ့အရင်ကပေးခဲ့တဲ့ကတိတွေကိုချိုးဖောက်ပြီးနျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့နဲ့တင်ပို့နိုင်အောင်ဆက်လက်လှုပ်ဆောင်နေပါတယ်။နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားကိုတနမန်ရင်းနှီးနဲ့ဆက်ဆက်ညှိနှိုင်းမှုအမေရိကန်ကကြိုးပမ်းမှုတွေဆက်လက်လှုပ်ဆောင်နေတယ်လို့မြောက်ကိုရီးယားကကမ္ဘာနဲ့ပြည့်နှက်အောင်လှုပ်ဆောင်နေတဲ့ကွန်ရက်ကိုဖော်ထုတ်သွားဖို့လည်းအမေရိကန်ကတန်ဋိဌာန်ချထားပါတယ်။လူအများအများတည်ကြည်စေနိုင်တဲ့လက်နက်တွေနဲ့သမရိုးချလက်နက်တွေပြန်ပွားအောင်လုပ်နေတဲ့မြောက်ကိုရီးယားပေါ်အမေရိကန်ရဲ့ဥပဒေတွေကုလသမဂ္ဂရဲ့အရေးယူဒဏ်ခတ်မှုတွေနဲ့အမေရိကန်ပြည်ထောင်စုကတုံ့ပြန်သွားမှာဖြစ်ပါတယ်။ဒီအရေးယူဒဏ်ခတ်မှုတွေဟာနျူကလ িয়ার လက်နက်ကင်းစင်ရေးအတွက်အမေရိကန်နဲ့နိုင်ငံတကာအတိုင်းဝိုင်းကနေမြောက်ကိုရီးယားကိုဆက်လက်ဖိအားပေးသွားနိုင်မှာဖြစ်ပါတယ်။မကြာသေးခင်ကချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေအရဆောင်ရွက်ခဲ့တဲ့နမူနာတစ်ခုကတော့ပဲ့ထိန်တဲ့ဒုံးကျည်တွေအမြောက်များကိုတရားမဝင်ဆန့်သက်ပစ်လွတ်ခဲ့တဲ့မြောက်ကိုရီးယားမဟာဗျူဟာတပ်ဖွဲ့ကိုအမေရိကန်နိုင်ငံသားရေးဌာနကအရေးယူခဲ့တာပဲဖြစ်ပါတယ်။ဒီပိုင်းထဲမှာပဲအမေရိကန်ဗဏ္ဍာရေးဝန်ကြီးဌာနကလည်းမြောက်ကိုရီးယားအစိုးရရဲ့လက်နက်တွေထုတ်လုပ်မှုတွေတရားမဝင်ငွေကြေးလွှဲပြောင်းမှုတွေနဲ့ဆက်နွယ်တဲ့ဘဏ်လုပ်ငန်းရှင်6ဦးနဲ့စီးပွားရေးကုမ္ပဏီ3ခုအပေါ်ဒဏ်ခတ်အရေးယူမှုတွေလည်းချမှတ်ခဲ့ပါတယ်။
ဒီရဲယူတန်းခတ်မှုတွေဟာမြောက်ကိုရီးယားကလူအမျိုးများသေစေတဲ့လက်နက်တွေနဲ့ပဲ့ထိန်တဲ့ဒုံထုတ်လုပ်မှုအစီအစဉ်တွေကိုထပ်မံဟန်တားဖို့ရည်ရွယ်ထားရုံသာမကအမေရိကန်နဲ့ကုလသမဂ္ဂရဲ့တန်းခတ်ပိတ်ဆို့မှုတွေကိုရှောင်ရှားဖို့စူးစမ်းနေတာတွေကိုတံပြန်ဖို့မြောက်ကိုရီးယားကအမေရိကန်ရဲ့ဗဏ္ဍာရေးလုပ်ငန်းတွေကိုအသုံးချဖို့စူးစမ်းနေတာတွေကိုတားဆီးဖို့နဲ့တန်းခတ်မှုတွေထိရောက်မှုရှိအောင်လည်းရည်ရွယ်ဆောင်ရွက်နေတာဖြစ်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံးအစီအစဉ်တွေက2006ခုနှစ်မှာချမှတ်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်ရုံနဲ့မကဒေတာရင်းမှာတည်ငြိမ်မှုကိုပြပြစေပြီးကမ္ဘာတဝန်းလက်နက်မပြန့်ပွားရေးအစီအစဉ်တွေကိုလည်းထိခိုက်စေပါတယ်။တရားမဝင်လက်နက်တွေထုတ်လုပ်မှုအစီအစဉ်တွေကိုဆွတ်လွတ်ဖို့နဲ့လိုက်နာရမယ့်တာဝန်တွေကတိတွေကိုလေးစားလိုက်နာဖို့အတွက်မြောက်ကိုရီးယားအစိုးရကိုတောင်းဆိုရမှာလဲနိုင်ငံတကာအတိုင်းအဝိုင်းကတညီတညွတ်ထဲရှိကြပါတယ်။အမေရိကန်တောင်ကိုရီးယားဂျပန်တရုတ်နဲ့ရုရှားနိုင်ငံတို့ကမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ကင်းစင်ရေးအရေးကြီးမှုကိုအလေးထားပြောကြားထားကြသလိုနိုင်ငံတကာအတိုင်းအဝိုင်းကလည်းမြောက်ကိုရီးယားနဲ့ဆက်ဆက်ညှိနှိုင်းဖို့ဆက်လက်ကြိုးပမ်းနေဆဲဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားကသာပြောင်းလဲလာမယ်ဆိုရင်ဆက်ဆက်ညှိနှိုင်းဖို့လည်းပြင်ဆင်ထားပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ကင်းစင်ရေးတခြားပေးထားတဲ့ကတိတွေနဲ့နိုင်ငံတကာဥပဒေတွေကိုလေးစားကြောင်းပြသပြီးအတိတ်ပဲရှိတဲ့ခြေလှမ်းတွေနဲ့ယုံကြည်လက်ခံလောက်တဲ့ဆက်ဆက်ညှိနှိုင်းမှုတွေလုံဆောင်လို့ရဲဆိုတာကိုအခိုင်အမာပြသရမှာလည်းဖြစ်ပါတယ်မြောက်ကိုရီးယားအနေနဲ့ခိုင်မာတဲ့ဆက်ဆက်ညှိနှိုင်းမှုတွေကိုလက်မခံညှင်းပယ်ပြီးတော့ပေးထားတဲ့ဂရုတွေကိုလည်းဆက်လက်ချိုးဖောက်နေမယ်ဆိုရင်တော့အရေးယူတန်းခတ်မှုတွေနဲ့ဆက်လက်ဖိအားပေးခံရမှာဖြစ်ပါတယ်နိုင်ငံတကာတာဝန်တွေဂရုကဝတ်တွေကိုမလိုက်နာမချင်းကတော့မြောက်ကိုရီးယားကလိုချင်ပါတယ်လို့ဆိုနေတဲ့တာယာဝါပြောမှုတွေနဲ့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလည်းရရှိနိုင်မှာမဟုတ်ကြောင်းပါရှင်
အမေရိကန်စူရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ကြတာကတော့အမေရိကန်စူရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်အားလုံးကိုလည်းလူမှုကွန်ရက် Facebook စာမျက်နှာဖြစ်တဲ့ VOA Burmese Fan Page မှာလည်းတော်ရရှင်နေကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုဇော်ဝင်းလိုင်ကပြောပြမှာပါရှင
်။အမေရိကန်သမ္မတဘာရက်အိုဘားမားဟာ2012ခုနှစ်တုန်းကကွန်နက်တကတ်ပြည်နယ်နယူတောင်းမြို့ကဆန်ဒီဟုတ်မူလာရန်ကျောင်းသားလေးတွေတနက်နေ့ပြစ်တက်ခံရတဲ့အကြောင်းကိုထိခိုက်စွာပြန်ပြောင်းပြောကြားခဲ့ပါတယ်။သမ္မတအိုဘားမားဟာတနက်ကျောင်းသားကလေးငယ်တွေတနက်နေ့ပြစ်တက်ခံရတယ်ဆိုတဲ့အကြောင်းပြန်စဉ်းစားမိတဲ့အမျက်ဒေါသထွက်မိတဲ့အကြောင်းသူပါပေါ်မှာမျက်ရည်တွေစီကြရင်ဝမ်းနဲ့ကြေကွဲစွာပြောကြခဲ့ပါတယ်။ဒါပြင်အဲ့ဒီပြစ်ခတ်မှုတွေဟာရှီကာဂိုမြို့ပေါ်မှာလည်းနေ့စဉ်ဖြစ်ပေါ်နေတယ်လို့သမ္မတအိုဘားမားကပြောကြခဲ့ပါတယ်။ထိုင်းနိုင်ငံမှာရဲတပ်ဖွဲ့ရဲ့အင်တာနက်ဝက်ဘ်ဆိုက်အများအပြားကို anonymous ဆိုတဲ့ hacker ကွန်ပျူတာထိုးပေါက်တိုက်ခိုက်သူတွေကထိုးပေါက်ဝင်ရောက်ပြီးတော့ထိုင်းနိုင်ငံရဲ့တရားရေးစနစ်ကိုဝေဖန်ရှုံချခဲ့ပါတယ်။ fail law မတရားတဲ့ဥပဒေ we want justice တရားမျှတမှုကိုကျွန်တော်တို့လိုလားတဲ့ဆိုတဲ့စာသားတွေကို blink hacker group ဆိုတဲ့အဖွဲ့နာမည်နဲ့ website တွေမှာအစားထိုးစာတမ်းထိုးထားပါတယ် blink hacker group ဟာမြန်မာအစိုးရဌာနတချို့နဲ့မြန်မာမီဒီယာတွေကိုမကြာခဏထိုးပေါက်တိုက်ခတ်လေးရှိတဲ့မြန်မာ hacker အဖွဲ့လည်းဖြစ်ပါတယ်ထိုင်းနိုင်ငံမှာဗြိတိသျှခီးသွားနှုတ်ဦးကိုတပ်ဖြတ်မှုနဲ့မြန်မာရွှေပြောင်းလုတ်သမားနှုတ်ဦးကိုတည်ရန်ချလိုက်တဲ့တရားရုံးဆုံးဖြတ်ချက်ကိုကန့်ကွက်ပြီးထိုင်းရဲ့တပ်ဖွဲ့ရဲ့ကွန်ပျူတာစနစ်ကိုထိုးပေါက်တိုက်ခိုက်တာလားဆိုတာစုံစမ်းနေတယ်လို့ထိုင်းရဲ့တပ်ဖွဲ့ကပြောပါတယ်တရုတ်မြန်မာနယ်စပ်အနီးတရုတ်ဖက်ချမ်းမှာတရုတ်နိုင်ငံသားတအူထိခိုက်ဒဏ်ရာရခဲ့တဲ့မြင်းမြုပ်မိုင်းပောက်ကွဲမှုဖြစ်ရတဲ့ပတ်သက်ပြီးတော့ဇန်နဝါရီ4ရက်နေ့ကတရုတ်အစိုးရရဲ့ကောက်ကွဲမှုကိုတုံ့ပြန်တဲ့အနေနဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကပြောပါတယ်တရုတ်မြန်မာနယ်စပ်မှာတနင်္ဂနွေနေ့ဇန်နဝါရီ3ရက်နေ့ကမြင်းမြုပ်မိုင်းပောက်ကွဲမှုတွင်တရုတ်နိုင်ငံသားတအူထိခိုက်ဒဏ်ရာရသွားခဲ့တာဖြစ်ပါတယ
်ကိုဇော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဥဆံမိုးဝေပါရှင်အင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်ကျမကတော့အင်ဂျင်နိုင်ပါပုတ်တပုနေနနေခင်း VOA မြန်မာပိုင်းစီစဉ်ဒီကိုနားဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်ညနေခင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်မှာဖို့စောင့်မျှော်နားဆင်ကြပါရှင်တော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.